Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်အောက်တိုဘာလ26ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်နေပါပြီ။ကျွန်တော်တို့ရဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook, YouTube, Website စာမျက်နှာတွေကပါအခုတိုက်ရိုက်ထုတ်လွှင့်နေတာပါ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။တပ်သားတွေပို့ပေးတဲ့မြောက်ကိုရီးယား၊ရုရှားစီကနျူကလ িয়ার နည်းပညာရလုံခံရှိတယ်လို့သုံးသပ်သူတွေကပြောပါတယ်။တရုတ်ထိပ်ပါမှုအခိုင်အမာကာကွယ်ဖို့ထိုင်ဝမ်သမ္မတကပြောကြားလိုက်ပါတယ်။လာရှိုးကိုတောက်ကြနေမှာစစ်ကောင်စီကလေကြောင်းကနေ၅ချိန်တက်ခတ်ခဲ့ပါတယ
်။အဲလိုမျိုးထိတ်တန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့အမေရိကန်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့ပါတီကြီးနှစ်ရဲ့အကြိတ်နယ်လှုပ်ရှားရှင်ပြိုင်နေကြတဲ့တင်ပြချက်လာရှိုးမှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အခြေအနေနဲ့ကမ္ဘောဒီးယားမှာငရှင်မွေးမြူရေးလုပ်ငန်းကိုအစိုးရကအားပေးနေတာဘာကြောင့်လဲဆိုတဲ့နိုင်ငံတကာသတင်းလွှာကမ္ဘာမီဒီယာတွေမှာပြောနေတဲ့မြန်မာပြည်အကြောင်းနဲ့အတူအမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်တကွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ Israel နဲ့ Lebanon က Hezbollah တွေကြားအရေးကြီးလှုပ်ဆောင်ရမှာကတန်တမန်ရေးနဲ့ဖြေရှာဖို့ဖြစ်ကြောင်း London ကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကတောက်ကြနေမှာပြောပါတယ်။ဝန်ကြီး Blinken ဟာဒီသတင်းပတ်ထဲအရှိလေပိုင်းငင်းချင်းခီးစင်သွားခဲ့တဲ့နောက်လန်ဒန်မှာအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံတာဖြစ်ပါတယ်။လန်ဒန်မှာဂျော်ဒန်နိုင်ငံခြားရေးဝန်ကြီးအိုင်မန်ဆာဖီဒီနဲ့တကယ့်ပိတ်ဆွေးနွေးမှုတွေမလုပ်ခင်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကသူတို့နှစ်ဦးဟာဂါဇာနဲ့လက်ဘနွန်အခြေအနေတွေကိုဆွေးနွေးဖို့ရှိတယ်လို့ပြောသလိုဝန်ကြီးဆာဖာဒီကတော့အစ္စရေးဟာဂါဇာမြောက်ပိုင်းမှာလူမျိုးရုံးတပ်ဖြတ်မှုတွေလုပ်နေတယ်လို့ဆွဆဲပြီးဒါကိုရပ်တန့်ရမယ်လို့ပြောတာပါ။ဝန်ကြီးဘလင်ကင်ကသူဟာလက်ဘနွန်ဝန်ကြီးချုပ်နတ်ဂျီဖ်မီကာတီနဲ့လန်ဒန်မှာတွေ့ဆုံရမှာလက်ဘနွန်ရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့2006ခုနှစ်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အမှတ် 1.31 ကိုအပြည့်အဝအကောင့်ထဲပေါ်ဖို့အပါအဝင်လက်ဘနွန်ကပဋိပက္ခအတွက်တန်တမန်ရေးအရာဖြည့်ရှင်းဖို့အရေးတကြီးလိုအပ်နေတယ်ဆိုတာနှစ်ဦးစလုံးကသဘောတူခဲ့တယ်လို့ပြောပါတယ်။မကြာခင်လတွင်မှနှစ်ဖက်စလုံးကဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ကြတာလည်းဖြစ်ပါတယ်။ရုရှားဟာယူကရိန်းစစ်ပွဲမှာတိုက်ခိုက်ဖို့အတွက်မြောက်ကိုရီးယားစစ်သားတွေကိုအစောဆုံးအနေနဲ့တနင်္ဂနွေနေ့လောက်မှာတာဝန်ချမယ်လို့မျှော်လင့်ရအောင်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတောက်ကြနေမှာပြောပါတယ်။ဒါကယူကရိန်းလက်နက်ကင်တပ်ဖွဲ့များအကြီးအကဲအလက်ဆန်ဒရာရှာကီစီတောက်ကြနေမှာတင်ပြခဲ့တဲ့ထောက်လိုင်းသတင်းတွေပေါ်မှာအခြေခံပြီးခန့်မှန်းတာဖြစ်ကြောင်းသူ့ရဲ့လူမှုမီဒီယာ X မှာသမ္မတဇလန်စကီကကြေညာတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုကရုရှားဘက်ကစစ်ချိန်မြင့်လာတာကိုရှင်းရှင်းလင်းလင်းမြင်လာရတာဖြစ်ပြီးရုရှားရဲ့ဆန္ဒအစစ်အမှန်ကစစ်ကိုဆက်ပြီးတိုက်ဖို့ဆိုတာကမ္ဘာကရှင်းရှင်းမြင်နိုင်တယ်လို့လည်းပြောပါတယ်။ဒါကကမ္ဘာခေါင်းဆောင်တွေကပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့ယူကရိန်းသမ္မတကတောင်းဆိုပါတယ်။မြောက်ကိုရီးယားရဲ့အခုလိုတိုက်ပွဲမှာပါလာမှုအတွက်ရုရှားကိုရောမြောက်ကိုရီးယားကိုပါတကယ်တင်းမာတဲ့ဖိအားတွေပေးပြီးကုလသမဂ္ဂဗရင်ဂျင်စရန်ဘာအချက်တွေလိုက်နာလာအောင်အခုလိုဆစ်ဆိုင်မြင့်တဲ့ကိစ္စအတွက်တာဝန်ခံတာဝန်ယူမှုရှိလာအောင်လှုပ်ဆောင်ဖို့လည်းတောင်းဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုကူညီဖို့အတွက်မြောက်ကိုရီးယားကတပ်သားတွေဆစ်လွတ်တာဟာသူ့ရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးအစီအစဉ်တွေမှာရုရှားရဲ့နည်းပညာအထောက်အကူရချင်တဲ့အတွက်ဖြစ်နိုင်ကြောင်းအမေရိကန်ကျွမ်းကျင်သူတွေကပြောပါတယ်။ရုရှားမှာပထမဆုံးချိန်ဖြစ်တဲ့မြောက်ကိုရီးယားတပ်သား3,000တဲ့မနဲ့ရှိနေတာတွေ့ရတယ်လို့ဘော်ဒူနေကအမေရိကန်ကအတည်ပြုပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်တောက်ကြနေကလည်းတောင်ကိုရီးယားထောင်လိုင်းဌာနကမြောက်ကိုရီးယားဟာအထုတက်တာ1,500ကိုလေ့ကျင့်ရတဲ့ရုရှားကိုဆွေးလက်တာတွေ့ရပြီးသူတို့ဟာဆေးလေ့ကျင့်ပုံနဲ့ယူကရိန်းစစ်မှာတိုက်ခိုက်ဖို့ဖြစ်နိုင်တယ်လို့ပြောပါတယ်ကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားသံမတ်ကြီးဟွမ်ချွန်ခုကတော့ခုလိုမြောက်ကိုရီးယားကတပ်သားတွေဆွေးလက်တာအတွက်ရုရှားစီကစီးရီးတမ်းမှမှငွေကြေးအကူအညီတွေသူ့ရဲ့နျူကလ িয়ার လက်နက်ဆိုင်ရာနည်းပညာအကူအညီတွေမျှော်လင့်ဖို့ရှိတဲ့အတွက်ဆိုရင်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်းလာနေမှာတင်ပြခဲ့တာဖြစ်ပါတယ်။စက်တင်ဘာလတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ယူရေနီယမ်တန့်စင်ဆဲယုံကိုသွားတာကိုနိုင်ငံပိုင်သတင်းစာမှာဖော်ပြခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဌာနကလည်းယူကရိန်းကိုရုရှားဝင်တိုက်ခြင်းအစပြီးမြောက်ကိုရီးယားဟာပဒိန်းတဲ့မစ္စဒုံးကြီးဒါဇင်ပေါင်းများစွာအပြင်လက်နက်ခဲမီးကျောက်တွေပစ္စည်းတင်ကွန်တိန်နာအလုံးပေါင်း 18,000 ကျော်ပေးပို့ခဲ့တယ်လို့သတင်းထုတ်ပြန်ခဲ့တာပါ။
ာပိုင်းရဲ့မနက်ခင်းစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါတယ်ရှင်။
View American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာရွှေဈေးဟာတောက်တန်နေမှာတောင်ဆောက်ကို American Dollar 1950ကျော်အထိမကြုံစဘူးတက်လာသလို American Dollar ဈေးလည်းပြည်ရင်းမှာတက်ရိပ်ပြလာနေတဲ့အပြင်စစ်ကောင်စီကတရုတ်နဲ့ထိုင်းကနေဝင်တဲ့နေဆက်သွင်းကုန်အများစုကိုတန့်ကန့်သတ်လိုက်တာကြောင့်ပြည်ရင်းမှာရွှေနဲ့ဒေါ်လာဈေးတွေအဆက်မတန်တက်လာလိမ့်မယ်လို့ကုန်သည်တွေကခန့်မှန်းနေကြပါတယ်။တရုတ်နဲ့ထိုင်းနေဆက်မှာမြန်မာနိုင်ငံကိုပို့မဲ့ကုန်ပစ္စည်းတွေအများစုကိုကန့်တက်လိုက်တယ်လို့အခွန်မဆောင်တဲ့ကုန်တွေကိုစစ်ကောင်စီကလိုက်လံဆစ်ဆင်းနေတဲ့အတွက်လဲပြည်ရင်းမှာရွှေနဲ့ဒေါ်လာဈေးတွေပြန်ပြီးတက်လာနိုင်မယ်လို့ခန့်မှန်းတာပါ။ကမ္ဘာရွှေဈေးကခု2024မှာထိုးတက်လာတာဖြစ်ပြီး2025ခုနှစ်မှာရွှေတောင်ဆောက်ကိုဒေါ်လာ3000လောက်ထိတက်လာနိုင်တယ်လို့သတင်းတွေမှာခန့်မှန်းပါတယ်။မြန်မာနိုင်ငံရွှေလုပ်ငန်းရှင်များအသင်းကတော့အကယ်ဒမီမီးလင်းရွှေတစ်ချပ်သားကိုကျပ်ငွေ56,300သတ်မှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ပြင်ပရွှေဈေးကတစ်ချပ်သားကို68သိန်းဝန်းကျင်ရှိပါတယ်။ဘိုးဘန်ကတက်မှတ်တဲ့အောက်တိုဘာ24ရက်ငွေလဲနှုန်းက American Dollar ကိုမြန်မာကျပ်1200ရှိပေမဲ့ပြင်ပပေါက်ဈေးကဒေါ်လာဝယ်ဈေး4500ဝန်းကျင်နဲ့ရောင်းဈေးက4600အထိရှိနေတာဖြစ်ပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့ပိုင်နယ်မြေဖြစ်နဲ့လက်ခံဖို့စီရေးရ PR တွေဆက်ပြီးပေးနေချိန်မှာထိုင်ဝမ်နေနဲ့သူ့နယ်မြေတလက်မကိုတော့မှဆွံ့လွန်မှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတလေချန်တေးကတောက်ကြံနေမှာပြောဆိုလိုက်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားဖြစ်ပွားတဲ့ဂူနင်တုံတိုက်ပွဲမှာတရုတ်ကွန်မြူနစ်တပ်ဖွဲ့တွေကိုအောင်ပွဲခံခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကျင်းပရာမှာတရုတ်ကမ်းလွန်မှာရှိနေတဲ့ကင်မန်းကျွန်းကိုသွားရောက်ရှင်ထိုင်ဝမ်သမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကိုပိုင်းခြားထားတဲ့အရေးပါတဲ့ထိုင်ဝမ်ရေလက်ကြားမှာနှစ်ဖက်စလုံးကစီးရဲလေ့ကျင့်မှုတွေနဲ့တင်းမာမှုတွေပြင်းပြင်းထန်ထန်ရှိခဲ့ပြီးတဲ့နောက်အခုလိုပြောကြတာပါ။ထိုင်ဝမ်အုပ်ချုပ်တဲ့ကျွန်းတွေကိုရည်ညွှန်းပြီးထိုင်ဝမ်ဖန်ကူးခင်မန်းနဲ့မတ်ဆုနယ်မြေတွေကတလက်မှမအထိခံမှာမဟုတ်ပဲအမိမြေကိုအခိုင်အမာကာကွယ်သွားမယ်လို့သမ္မတလေကပြောပါတယ်။ဒီမိုကရေစီနဲ့လွတ်လပ်ခွင့်ဆိုတာလွန်လွန်နဲ့ရတဲ့အရာတွေမဟုတ်ပဲဒီခွင့်ရတွေကိုကာကွယ်ဖို့မျိုးဆက်အဆင့်ဆင့်ပူးပေါင်းအားနဲ့ကြိုးပမ်းအားထုတ်ရတာဖြစ်တယ်ဆိုတာဂူနင်တုံတိုက်ပွဲကနားလည်စေခဲ့တယ်လို့လည်းသမ္မတလေကပြောပါတယ်။တရုတ်နိုင်ငံကိုနာမည်တက်ဖော်ပြမသွားပဲဘယ်ပြပအင်အားစုကမှထိုင်ဝမ်အနာဂတ်ကိုပြောင်းလဲလို့မရဘူးလို့လည်းသူကပြောပါတယ်ဖိလစ်ပိုင်အနောက်မြောက်ပိုင်းမှာထရမ်မီအပူပိုင်းမုန်တိုင်းကြောင့်အနည်းဆုံး82ဦးသေဆုံးရသလိုရေကြီးရေရှမ်းမှုတွေနဲ့မြေပြိုမှုတွေဖြစ်ပွားပြီးအခုမုန်တိုင်းဟာနောက်တစ်ကြော့ထပ်ပြီးဝင်လာဖို့ရှိတယ်လို့သတိပေးချက်တွေထုတ်ပြန်နေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်မုန်တိုင်းထရမ်မီကြောင့်တောက်ကြနေအထိဆိုလူပေါင်း82ဦးတည်းမနည်းသေဆုံးရသလိုမြေပြိုမှုတွေရေကြီးရေရှမ်းမှုတွေပါကြဲကြဲပြန့်နေဖြစ်ပေါ်နေတာဖြစ်ပြီးလူထောင်ပေါင်းများစွာဟာအိမ်ကောင်မိုးတွေပေါ်မှာပိတ်မိနေတဲ့အတွက်အာနာဘန်တွေကကယ်ဆယ်ရေးလှေတွေလွှတ်ပြီးကယ်ထုတ်နေရပါတယ်။ဖိလစ်ပိုင်မှာဒီနှစ်တွင်းဝင်ရောက်တက်ခတ်တဲ့လူအသေးပြောက်များတဲ့မုန်တိုင်းဟာတောင်တုပ်ပင်လယ်ပြင်ထဲမှာဖိအားများတဲ့လေနဲ့တွေ့ပြီးလမ်းမဲ့သတင်းပတ်ထဲမှာပဲနောက်တစ်ချက်ပြန်ပြီးဝင်လာနိုင်တယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။မနီလာတောင်ပိုင်းမှာခရိုင်မှာတည်ဆုံသူ49ယောက်ရှိပြီးအများစုကမြေပြိုမှုကြောင့်ဖြစ်နိုင်တယ်လို့ခရိုင်ရဲချုပ်ကပြောပါတယ်။မုန်တိုင်းရောဖိလစ်ပိုင်အနောက်မြောက်ဘက်ကအိုင်လိုကော့စ်ခရိုင်အနောက်ဘက်မိုင်250ကျော်ကမှာတောက်ကြတဲ့နေ့လယ်ပိုင်းတနအီမိုင်60နဲ့80ကျားတိုက်ခိုက်ခဲ့တာဖြစ်ပြီးဗီယက်နမ်နိုင်ငံဘက်ကိုဦးတည်ပြီးရွေ့ရှားနေတာလည်းဖြစ်ပါတယ
်မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါကင်မျိုးသက်ပြောပြခဲ့တာပါVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမလာခင်အခုအရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲအခြေအနေကိုပြောပြချင်ပါတယ်။လာမယ့်နိုဝင်ဘာ5ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာသမ္မတကိုရွေးကောက်တာတွေမကပဲလွှတ်တော်အမတ်တွေကိုပါရွေးချယ်တင်မြှောက်ကြရမှာပါ။အောက်လွှတ်တော်ဒါမှမဟုတ်စီးနှိတ်အထက်လွှတ်တော်ကိုထိန်းချုပ်နိုင်တဲ့ပါတီကသမ္မတအသည့်ရဲ့ဥပဒေပြူရေးအစီအစဉ်တွေကိုအကောင့်ထဲဖော်ရေးကိစ္စမှာအဓိကကြာနေပါတယ်။တွတ်တော်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီး Catherine Gibson သတင်းပေးပို့ထားတာကိုတော့ကိုငင်းညံ့ကပြောပြမှာပါ။
ထ talk to voters and make sure they're voting all the way down the ballots.
Nevada ပြည်နယ် Las Vegas မြို့က Donna West ဟာတက်တန်းရင် Democratic တက်ကြွလှုပ်ရှားသူတဦးဖြစ်ပြီးဒုသမ္မတ Kamala Harris အတွက်မဲဆွယ်ပေးရုံသာမက Democrat အထက်လွှတ်တော် Senate အမတ် J.K. Rison အတွက်လည်း Senate နေရာဆက်ရဖို့လှုပ်ပေးနေတယ်လို့ပြောပါတယ်
ကျမတို့မဲဆန္ဒရှင်တွေလိုက်ပြီးစီယုံနိုင်လေလေဂျက်ကီကိုစီးနေအမတ်ဖြစ်အောင်လှုပ်ပေးနိုင်မယ်လို့ကျမတို့ယုံကြည်မှုပိုလာပြီးတော့လွှတ်တော်ထဲမှာအများစုပြန်ဖြစ်မယ်လို့ထင်ပါတယ်
။နီဗာဒါပြည်နယ်ကအထက်လွှတ်တော်အမတ်နေရာဟာတနိုင်ငံလုံးကစီးနေရွေးကောက်ပွဲတွေမှာအကျင့်အနယ်ရှိဆုံးပြည်နယ်တစ်ခုဖြစ်ပြီးဒီနေရာကရွေးကောက်ပွဲကနေလွှတ်တော်မှာအများစုဖြစ်မှာကဒီမိုကရက်တွေလားရီပါဘလီကန်တွေလားဆုံးဖြတ်မှာပါ။လက်ရှိမှာဒီမိုကရက်တွေက52နေရာနဲ့အများစုဖြစ်နေတာပါ။အာဖဂန်မှာဒဏ်ရာရခဲ့တဲ့စစ်ပြန်တဦးဖြစ်တဲ့ဆန်ဘရောင်းကရီပါဘလစ်ကန်ဘက်ကဝင်ပြိုင်သူဖြစ်ပြီးဝါရှင်တန်မှာအပြောင်းအလဲတွေလုပ်ဖို့အချိန်တန်ပြီလို့ပြောပါတယ
်ကျွန်တော်တို့အနေနဲ့စီးပွားရေးကိုပြန်ကောင်းအောင်လုပ်ဖို့လိုပါတယ်အိမ်မူဝါဒကနေစွန့်ရင်မူဝါဒထိကျွန်တော်တို့လုပ်နိုင်တဲ့ကိစ္စတွေရှိပါတယ်လက်ဆက်ကိစ္စကိုလည်းဖြေရှင်းရမှာပါ
ထုံးစံအရရီပါဘလစ်ကန်တွေရဲ့အမားငယ်နယ်မြေဖြစ်တဲ့တက်ဆက်စ်ပြည်နယ်မှာဆိုရင်လည်းDemocrat Colin Orr နဲ့ Republican Senator Ted Cruz တို့အကြားတိတ်မကွာဘူးလို့စစ်တမ်းတွေကပြနေပါတယ်။ပြီးခဲ့တဲ့အပတ်ကစကားစစ်ထိုးပွဲမှာဆိုရင် January 6ရက်ကိစ္စနဲ့ပတ်သက်ပြီး Cruz ကို Orr ကစိန်ခေါ်ခဲ့ပါတယ်
။ This election
ဒီရွေးကောက်ပွဲဟာသူ့တာဝန်ခံမှုအတွက်ပါပဲ။ခမရဘကနိုင်မနိုင်ငံချစ်တယ်ဆိုပြီးလုံးလို့မရပါဘူး
။ Cruz ကလည်းဒီလိုပြောဆိုမှုကိုအခုလိုတုံ့ပြန်ပါတယ်။
You don't hear him talking about
Antifa net Black Lives Matters အဒီကိယုံတွေမှာနိုင်ငံအနှံ့ကမျိုးတွေကိုမီးရှို့တာမျိုးသူပြောတာခမရတို့ကြားဘူးမှာမဟုတ်ပါဘူး
တောနယ်ပြည်နယ်တစ်ခုဖြစ်တဲ့ Montana ပြည်နယ်မှာဆိုရင်လဲ Democrat Senator John Tester ဟာ Republican ဘက်ကတင်းရှီဟီးနဲ့ရှင်ပြန်ရမှာပါဒီပြည်နယ်ကလူအများဟာ Republican သမ္မတလောင်း Donald Trump ကိုမဲပေးကြမှာဖြစ်ပေမဲ့အထက်လွှတ်တော် Senate မှာတော့ Democrat ကိုပဲဆက်ထားမှာပါလို့ဒီနေ့အစောပိုင်းမှာကျင်းပခဲ့တဲ့ဒီမိုကရက်တစ်နိုင်ငံလုံးဆိုင်ရာညီလာခံကိုလာတက်တဲ့အဲ့ဒီပြည်နယ်ကကိုယ်စားလှယ်တဦးကပြောပါတယ
် Senator Tester has delivered for us
Farm Ubri Maro Cinema Tester ကျမတို့တွေလုပ်ပေးထားပါတယ်ဒါကိုကျမတို့ပြစ်ပင်မှာမဟုတ်ပါဘူ
းဒါပေမဲ့လည်း Republican နိုင်ငံလုံးဆိုင်ရာညီလာခံလာတက်တဲ့ကိုယ်စားလှယ်တွေကတော့ Senator Tester ရဲ့ Liberal မဲပေးမှုမှတ်တမ်းတွေကပြည်နယ်အတွက်မသင့်တော်ဘူးလို့ပြောပါတယ
် Tim Sheehy is a real
Tim Sheehy ကတကယ်စစ်ပြန်မှာရှင့်တိုက်ပွဲပြန်တရေကောင်းမှာ Navy Sea တပ်ဖွဲ့ကလည်းဖြစ်ပါတယ
်အခုအချိန်မှာ Republican တွေအောက်လွှတ်တော်ကိုထိန်းချုပ်ထားတာကလည်း Democrat ဘက်ကိုပြောင်းလဲသွားနိုင်ပါတယ်ဒီနှစ်ရွေးကောက်ပွဲမှာအောက်လွှတ်တော်အမတ်နေရာ435နေရာလုံးအတွက်ရွေးကောက်ပွဲတွေကျင်းပမှာပါခင်ဗျာ
American ပြည်အောင်စုမှာ November လကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲယုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီ American ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန် November 6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲ American အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပြည်ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ VOA ရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကငါးမွေးမြူရေးလုပ်ငန်းအကြောင်းမတင်ဆက်ခင်လားရှုကိုလေကြောင်းတိုက်ခိုက်မှုလုပ်နေတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။ကိုကန်တပ်ဖွဲ့ MND ထိန်းချုပ်ထားတဲ့လားရှုမြို့ကိုဒီရက်ပိုင်းတည်းမှာစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုတွေခက်ဆစ်ဆိတ်ပြန်လုပ်လာပါတယ်။ကိုကန်တပ်ဖွဲ့ရဲ့မြို့ဝင်ဂိတ်ကိုအ धिक ဥတီတိုက်ခိုက်နေတာကြောင့်ဒေသခံတွေလည်းဘေးလွတ်ရာတင်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မက်ခင်ဖြူတွေကတင်ပြမှာပ
ါ။စစ်ကောင်စီရဲ့ရှင်းမြောက်တိုင်းစစ်ဌာနချုပ်မြို့တော်လားရှိုးမြို့ကိုမနေ့ကနေ့ကင်းတနားရီကနေ့နှစ်နာရီကြာလောက်မှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကနေ၅ကြိမ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာတီဘောကနေလားရှိုးမြို့အဝင်မေဟန်ရွာဘက်ကိုတိုက်ခိုက်တာဖြစ်တယ်လို့ကနဦးသတင်းရပေမဲ့အထူးကအခြေအနေတော့မသိရသေးပါဘူး။MNDA ကိုကန့်တက်ဖွဲ့ထိန်းချုပ်ထားတဲ့လာရှုမျိုးကိုဒီအပိုင်းအတွင်းမှာနေစဉ်ဆိုသလိုဘုံကျဲတိုက်ခိုက်တာတွေရှိနေတာပါ။အ ောက်တိုဘာ25ရက်မနေ့ကတိုက်ခတ်မှုအခြေအနေကိုတော့လာရှုမျိုးကနေစစ်ဆောင်နေသူတို့က VUE ကိုအခုလိုပြောပြပါဗျာ။တနင
်္ဂနွေနေ့ကလည်းတနင်္ဂနွေ25မိနစ်ဖြစ်အကြောင်းရယ်ငါလုံးသိတဲ့ဖြစ်ကျဲသွားတယ်ကြားတယ်လေအားလုံးမြန်မာမှာပဲကျဲသွားတာပြောမယ်ဆိုတော့မေဟံကဒီကွာကိုတက်တာလာရှိရဲ့အလုံးဖြစ်တယ်အဲ့မှာပူတောက်နေတဲ့ညင်ကိတ်အဲ့ဒါကိုဒီကအပိစာသားမှုကျဲတဲ့သဘောဖြစ်တယ်ခင်ဗ
ျအထူးကအခြေအနေကိုတော့မသိရသေးဘူးလို့လည်းသူကပြောပါတယ်ဒီလ23ရက်ပုံတုနေ့တုန်းကလည်းလာရှုမျိုးကိုစစ်ကောင်စီကလေချောင်းကနေတနေ့ထဲမှာ၄ချိန်တိုက်ခိုက်ခဲ့ပါတယ်အဲ့ဒီနေ့ကဗရမအချိန်တိုက်ခိုက်မှုမှာမေဟံကြီးရွာအုပ်စုခိုးစန်းတန်းရွာမှာရှိတဲ့ရိုးရာအရက်ချက်ဆက်ယုံမိလောင်ခဲ့တယ်လို့ MND ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းလူထိခိုက်အခြေအနေကိုတော့ထုတ်ပြန်တာမရှိပါဘူး။ရှမ်းမြောက်ဒေသကသတင်းတွေကိုအစင်းစိုက်ဖော်ပြနေတဲ့ရွှေဖြည်မြေသတင်းဌာနကတော့ဒီလ23ရက်နေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှု၄ချိန်အတွင်းမှာအရက်သားထိခိုက်သေဆုံးသူ10ဦးလောက်ရှိတယ်လို့ဖော်ပြပါဗျ။22ရက်နေ့မနေ့အစောပိုင်းတုန်းကလည်းလားရှုမြို့နယ်မန်စုဖျားအနီးလေချောင်းတိုက်ခိုက်မှုမှာအရက်သား3ဦးထိခိုက်ဒဏ်ရာရခဲ့ပါဗျ။MNDA ပူပေါင်းတပ်တွေကစစ်ကောင်စီရဲ့လာရှိုးအခြေဆိုင်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုဩဂတ်လ3ရက်နေ့တုန်းကတည်ယူခဲ့ပြီးတဲ့နောက်ပိုင်းဩဂတ်လ30ကနေဒီကနေ့အထိလေကြောင်းကနေဘုံချဲတိုက်ခိုက်တာတွေ25ချိန်လောက်ရှိနေပြီလည်းဖြစ်ပါရဲ့ရှင
်လာရှိုးမျိုးကိုစစ်ကောင်စီလေကြောင်းကတိုက်ခိုက်ခဲ့တဲ့အကြောင်းမက်ခင်ဖြူတွေတင်ပြခဲ့တာပါကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းမတင်ဆက်ခင်ကမ္ဘောဒီးယားမှာဘာတွေမွေးမြူလုပ်နေကြသလဲကြည့်အောင်ပါအစီအောင်အရှာရဲ့အကြီးဆုံးတုံးလီဆပ်ရေချိုအန်ကြီးမှာတင်္ဂါတွေကငရှင်မွေးမြူရေးကိုပြောင်းလဲလုပ်ကင်လာတာဟာရာသီဥတုဖောက်ပြန်ပြီးသဘာဝပတ်ဝန်းကျင်ပျက်စီးနေတဲ့အခြေအနေနဲ့လိုက်လျောညီတွေဖြစ်စေလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ငရှင်နဲ့အခြားငါးမျိုးစားတွေကိုတိုးချဲ့မွေးမြူပြီးပြပကိုတင်ပို့နိုင်ရင်ငါးဖမ်းလုပ်ငန်းအပေါ်မိခိုးနေသူတွေရဲ့ဝင်ငွေလမ်းကြောင်းတိုးတက်လာနိုင်ကြောင်းကမ္ဘောဒီးယားအစိုးရကယူဆနေတာပါ။ AB သတင်းဆောင်မကိုအခြေခံပြီးကိုခင်မောင်စိုးမင်းကပြောပြမှာပါ။
အရှေ့အာရှဒေသကတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေလိုကမ္ဘောဒီးယားမှာငရှင်မွေးမြူရေးလုပ်ကင်ကြတာဟာအမြတ်အစွန်းရရှိနိုင်ပေမဲ့လက်တွေ့မှာစွန့်စားရတဲ့အခြေအနေမှာရှိပါတယ်။အသက်53နှစ်အရွယ်ရှိအမ်ဖတ်ဟာဆိုရင်သူ့ရဲ့ငရှင်မွေးမြူရေးကံတွေကိုစမ်းသပ်လေ့လာနေတာဟာအလောင်းစားလုပ်နေရတယ်လို့ပါပဲ။မဲကောင်မြင့်မှာရေပြည့်လာရင်လက်တက်ချောင်းတွေမြောင်းတွေကတဆင့်အထက်ကိုရေဆန်တက်လာပြီးတုံလီဆက်ရေအိမ်တဲ့ရေပြည့်တာဖြစ်ပါတယ်။နှစ်ပေါင်းများစွာငါးဖမ်းလုပ်ငန်းနဲ့အသက်မွေးအန်းချောင်းပြုလုပ်ကြရာအရှိတောင်အာရှရဲ့အကြီးဆုံးရေချိုကန်ကြီးဖြစ်တဲ့တုံလီဆက်အိမ်ကြီးဟာမဲကောင်မြင့်အထက်ပိုင်းကရေကာတာတိဆောက်ကြတာတွေရာသီဥတုဖောက်ပြန်မှုနဲ့ဒေသတွင်းတစ်တောပြုံတိမှုတွေကြောင့်အရာရာဟာချိုရင်းချက်တွေနဲ့ပြောင်းလဲကုန်ပါပြီ။အခုဆိုရင်ရေအိမ်ကြီးထဲမှာငါးတွေတိတ်မရှိတော့တဲ့အပြင်ကဘာကြီးပူနွေးလာပြီးလေမုန်တိုင်းတွေကလည်းအချိန်ပြင်းပြင်းနဲ့တိုက်ခိုက်တာတွေကြောင့်ရေကန်အနားမှာနေထိုင်ရတာဟာလည်းအန္တရာယ်ရှိလာပါတယ်။ဒါကြောင့်အန်ဖတ်ဟာဆိုရင်ငါးဖမ်းလုပ်ငန်းကိုစွန့်လွတ်ပြီးငရှင်မွေးမြူတဲ့လုပ်ငန်းကိုပြောင်းလဲလုပ်ကင်လာပါတယ်
။ပေးရတိတ်တာပြဒါမခေါင်းနဲ့နေစာတရီနဲ့နဲ့တလေတယ
်ကျွန်တော်တန်ကားတဲ့တယောက်ပါတော်တော်ကိုပင်ပန်းပါတယ်အသက်လည်းကြီးပါပြီအင်ဂျီထဲမှာငါးတွေလည်းသိမ့်မရှိတော့ဘူးဒါကြောင့်ငါမဖမ်းတော့ပဲမရှင်းမွေးတာပြောင်းလိုက်တာပါမရှင်းတွေဟာဖိုးတန်ပြီးမကြခင်မှာတရုတ်ပြည်နဲ့တခြားတိုင်းပြည်တွေကိုလည်းတင်ပို့ရနိုင်မှာပ
ါတကယ်တော့ငရှင်းမွေးရတာဟာလည်းခက်ခဲပြီးအကုန်ကြများပြားလာပါတယ်သူအနေနဲ့မီးပြတ်သွားလို့ရေကန်တဲကိုအောက်ဆီဂျင်ပေးတဲ့ဆက်ရက်ပြီးငရှင်းတွေသေးကုန်တာနဲ့ကြုံခဲ့ဘူးပါတယ်ရေချောင်းတွေမှာရေကြီးတာရေကျတာစတဲ့ဖြစ်စဉ်တွေကမဲကောင်မြဝန်းဒေသကိုကပ္ပရေချိုင20ရာခိုင်နှုန်းနီးပါးအထိရှိအောင်အထောက်အကူပေးပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အခြေစိုက် Stimson Center ရဲ့ဒါရိုက်တာ Brian Alia ကအခုလိုပြောပါတယ်။
But Tonle Sap Lake again is the beating heart of the Mekong.
Tonle Sap ye yan yi ha Mekong mi ji ye nalon khon san phit de lo nit sin khama pi du le ko sa thong mo atwa nga tan chain thong maw mya saw ko athauk pan pi ni ba de. Ho khama empire kit ka ni aku chain di asaw pyat ba be. Ka chaung ma la be di Tonle Sap ye yan yi ha da si lu phaw pyan mu ne siman khan kwa mu alwe ma ri ye dan ko khan ni ya ba de.
Tiyou nai ngan be ne Lao nai ngan be apai ma Mekong mye ko peit se di saut de atwe ye si ye la ri a ne ko ma de lo tu ka pyo ba de.အဲ့ဒီလိုအခြေအနေတွေကြောင့်ငါးတန်ရာဇာတတွေကြာဆင်းကုန်နေဆိုတာကိုအလေးအနက်ထားလက်ခံဖို့ကမ္ဘောဒီးယားအစိုးရကတွန်းဆုတ်နေတယ်လို့လည်းဝေဖန်လိုက်ပါတယ်
ဒီနေ့မှာဆိုရင်ကန်အတွင်းကိုရေတက်ရေစင်နှစ်လလောက်နောက်ကျသွားတယ်လို့မဲကောင်ရေကာတာစောင့်ကြည့်ရေ MDM အဖွဲ့ရဲ့သုတေသနစစ်တမ်းမှာဖော်ပြထားပါတယ်ကမ္ဘောဒီးယားနိုင်ငံကတုံလီဆပ်ရေကန်ကြီးတစ်ဝိုက်နေထိုင်ကြတဲ့တငါလုပ်ငန်းလုပ်သူပေါင်းက3တန်းကျော်ရှိပြီးနိုင်ငံလူဦးရေ18တန်းရဲ့3ပုံတစ်ပုံကငါးဖမ်းလုပ်ငန်းအပေါ်မှာမှီကိုးနေကြရပါတယ်အဲ့ဒီ JNG ကဖမ်းယူရရှိတဲ့ငါးတွေဟာတနိုင်ငံလုံးအသားစားသုံးမှုရဲ့80%ခန့်လုံးရှိပါတယ်။ဒီတိန်ခြေဆိုင် BSO အဖွဲ့ကနေအထောက်ပံ့ပေးတဲ့တုံလီဆပ် JNG နီးကလူထောင်ပေါင်းများစွာထဲမှာ Enfat လက်တူပါဝင်ဖြစ်ပါတယ်။သူ့ကိုငရှင်သားပေါက်တွေပေးတဲ့အတွက်ဒါကိုသူ့အနေနဲ့ရှင်သန်ကြီးထွားအောင်မွေးမြူဖို့တော်တော်ကိုခဲယဉ်ပါတယ်။ကမ္ဘောဒီးယားအပါအဝင်နေရာအနှံ့မှာငရှင်အယောင်းဝယ်လုပ်ငန်းတွေကပုံပြိုးတိုးတက်နေပြီးအကျိုးအမြတ်တွေလည်းရရှိနေတယ်လို့ VSO အဖွဲ့ရဲ့ဌာနတာဝန်ခံဆောင်ပွိုင်းကပြောပါတယ
်ချစ်တဲ့ချောင်းထန်းတို့ပဲ
ငရှင်သားပေါက်တွေကိုဘလို့မွေးမြူရသလဲဆိုတာသူတို့ကိုယ်တိုင်သိသွားကြပြီးတော့အောင်မြင်အောင်လုပ်နိုင်တာသူတို့မိသားစုတွေကိုငွေထောက်ပံ့နိုင်တဲ့အဆင့်တောင်ရောက်နေကြပါပြီဒါအပြင်တခြားသူတွေကိုလည်းနီလန်းပြကူညီပြန်လည်မျှဝေနေကြပါပြီ
ဒါအပြင်တငါသေးတွေအနေနဲ့လည်းငရှင်တွေကိုဘလို့မွေးမြူရမယ်ဆိုတာသိကြပါတယ်လို့သူကပြောပါတယ်အခုဆိုရင်ကမ္ဘောဒီးယားနိုင်ငံကတုံလီဆပ်ရေအိုင်ကြီးတစ်ဝိုက်မှာငါးဖမ်းလုပ်ငန်းဟာတိတိတသာရော့ကျလာပြီးတခြားပဇွန်နဲ့ရေတရဝါတွေကိုရေကန်တွေနဲ့မွေးမြူလာကြပါတယ်ခင်ဗျာ
အခုကြားမြင်နေရတာက VOA American တိုင်းရဲ့စနေမနေ့ကင်းအစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာသိမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိနေပါတယ်အခုတခါတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေရေးနေကြသလဲဆိုတာကိုမူရင်းအားပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ
်ကရုဝတ်ပြောပြမယ့်အကြောင်းအရာတွေကတော့အာဆီယံရဲ့လူဆောင်ချက်ဘာကြောင့်မအောင်မြင်နိုင်သလဲစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဘယ်လဲဘာလဲအကြောင်းအရာတွေဖြစ်ပါတယ်အဲ့ဒီထဲမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့Why ASEAN dialogue initiatives with Myanmar will fail? မြန်မာနိုင်ငံတွဲ ASEAN ရဲ့လှုပ်ဆောင်ချက်ဟာဘာကြောင့်မအောင်မြင်နိုင်ဘူးလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီအရာဒီမှာ Igor Vlasevich ရှိတာထုံးတဲ့ချက်ပဲဖြစ်ပါခင်ဗျာ
။ဒီစမှာကြာရင်လူသဘောဆွေးနွေးဝဲတရားကျင်းပမယ်လို့ထိုင်ကပြောလိုက်တော့မြန်မာကောင်ကထိုင်လက်မှာခဏလွှဲထားရမှာမို့ ASEAN ကဝန်တာနေမယ်။ထိုင်ရဲ့စံတမန်ရေးအထုတ်မှုကတိုင်းသာတော်လှန်ရေးတပ်ဖွဲ့တွေကိုတရုတ်ညွှန်ကြားတဲ့အတိုင်း NUG PDF တွေနဲ့ဆက်ဖြတ်စစ်ကောင်စီကြီးစိုးမှုကိုစင်စင်မွေးမွေးလက်ခံတဲ့ဘက်ကိုတင်ညွတ်လာလိမ့်မလားဆိုတော့စောင့်ကြည့်ရမှာဖြစ်တယ်။တရုတ်ကတော့တိုင်းရင်းသားအင်အားစုတွေရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုစီးပွားရေးအခွင့်အလမ်းတွေနဲ့လဲလဲလို့ဆွဲဆောင်ပြီးသူတို့ရဲ့ကျိုးစီးပွားတွေကိုဆက်လက်ကြံစည်နေတာဖြစ်တယ်။ဒါပေမဲ့ထိုင်းကတော့အင်ဒိုနီးရှားနဲ့မလေးရှားတို့လက်ခံနိုင်အောင်ဒီချက်ပို့ပြီးလောက်ကောင်လောက်လာနိုင်တယ်လို့ဆိုရတယ်။တချိန်တည်းမှာပဲစစ်ကောင်စီအကြီးကဲကတော့စစ်ပွဲကိုအစိမ်းမလျှော့ပဲဆက်လက်တိုးမြင့်တိုက်ခိုက်နေတယ်။အာဆီယံနဲ့နိုင်ငံတကာအတိုင်းအတိုင်းကအပြစ်ခတ်ရစေရင်နဲ့အလုံးပါဝင်တဲ့ဆွေးနွေးပွဲလုပ်မယ်ဆိုတာဟာပြည်သူတွေနဲ့အတိုင်းပြည်ပေါ်စစ်ကောင်စီရဲ့အကြမ်းဖက်ရဆက်ကျူးလွန်မှုတွေကိုပုံမဖြစ်လာစေမဲ့သဘောသာဖြစ်နေတယ်လို့လည်းဆိုရတယ်။ဒါကြောင့်အခုထိုင်းကလှုပ်လာမယ်ဆိုတဲ့ကိစ္စဟာလည်းအာဆီယံမူငါချက်လိုပဲကြာရှုံးလိမ့်မှာဖြစ်တယ်။အခုဆိုရင်တရုတ်ကလည်းစစ်ကောင်စီဆက်လက်တည်မြဲရေးကိုမူပြောင်းပြီးလှုပ်ဆောင်လာနေပြီ။အာဆီယံနဲ့ကုလသမဂ္ဂအထူးသံတမန်တို့ကအလုံးပေါင်းနဲ့ဆွေးနွေးပွဲအတွက်အချိန်ယူကြိုးပမ်းနေတာဟာစစ်ကောင်စီအကြီးအကဲဖို့အင်အားစုဆောင်ရေးရင်းမြစ်စုဆောင်ရေးတို့အတွက်အချိန်ပူရစီမှာသာဖြစ်တယ်။ဆွေးနွေးအဖြစ်ရှာရေးအတွက်အဓိကအကြံနာဟာကိုယ်တော်မူကြီးမြောင်းနိုင်ရဲ့အကျဉ်းမဲ့အောင်နိုင်ရေးဤမှန်ချက်ပဲဖြစ်တယ်။သူရဲ့ဆုပ်ယုပ်ချက်ရှိနေတဲ့စီရင်တဲ့ဘက်ပေါင်းဆောင်အခြေအနေကိုရွေးကောက်ပွဲနဲ့အချိန်ဆွဲပြီးလည်းဖြစ်တင်လိုက်မယ်။ဒါပေမဲ့ဒီဟာကိုလမ်းလွှတ်နိုင်တဲ့နည်းလမ်းလည်းရှိတယ်။အာဆီယံနဲ့ကုလသမဂ္ဂအထုကူစလေတို့အနေနဲ့အလုံးပေါင်းနဲ့ဆွေးနွေးပွဲမှာတဆင့်ပြည်လည်နိုင်တဲ့ဆိုပြီးတလွဲ့ချင်ရောက်အောင်လုပ်မနေပဲစစ်ကောင်စီမပါဝင်တော့ဘက်ပေါင်းဆောင်ဆွေးနွေးရေးဥသာချွေးချော်တဲ့သက်ဆိုင်ရာနိုင်ငံတွေကလည်းစစ်ကောင်စီလက်ထက်ဗဏ္ဍာငွေရောက်ရှိမှုညှော်နှဲအောင်ကြိုးပမ်းရမယ်။အိန္ဒိယ၊အော်စတြေးလျတို့ကကြက်လီယင်စီရေပိတ်ပင်ရေးကိုနှိမ့်လန့်ရှာရမယ်။အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်တို့အင်ဂျင်တွေဟာလွတ်မြောက်နယ်မြေတွေစီကိုနေဆက်ဖြတ်ပြီးစာနာမှုအထောက်ပံ့တွေပို့ပေးစင်တယ်။ဒီလိုလုပ်နိုင်ကြရင်မကြခင်ဗိုလ်ချုပ်ကြီးမောင်နိုင်ကိုသုတက်တွင်ကမနစ်သက်သူတွေဖြုတ်ချလိုက်မယ်။အဲဒီလိုမှမဟုတ်ရင်တော့ ပူဂျုံမူဂျင်းမြောင်ရိုင်းနဲ့လက်ရှိစစ်ကောင်စီတည်ရှိနေသည်မြတ်မြမပြည်သူတွေပေါ်အကြမ်းဖက်စစ်ပွဲတွေနဲ့ပြည်သူတို့ရဲ့ခုခံကာကွယ်ရေးတိုက်ပွဲတွေလည်းဆက်လက်တည်ရှိနေလိမ့်မယ်ဖြစ်တယ်လို့သုံးသပ်ထားတာဖြစ်ပါခင်ဗျာ
လူဆက်လက်ပြီးပြောပြမယ်အကြောင်းအရာကတော့ Don't fall for the fake elections in Myanmar မြန်မာနိုင်ငံရဲ့အတူရောင်ရွေးကောက်ပွဲနဲ့အညာမမိစေနဲ့ဆိုရဲခေါင်းစဉ်နဲ့မိကန်ချွန်နော်နဲ့ Ashley South တို့ရည်သားထားတဲ့သုံးသပ်ချက်ဖြစ်ပါတယ်
နောက်ဆုံးဆန်ကနွေမမစစ်ကောင်စီပြုလုပ်မဲ့ရွေးကောက်ပွဲအတူရံမှုမထောက်ခံသင့်ဘူးစစ်ကောင်စီအနေနဲ့ခိုင်လုံစိတ်ချရတဲ့လွှတ်တော်ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်လို့နောက်ဆုံး27အနာသိမ်းပြီးနောက်ဖြစ်ထွန်းလာတဲ့ဒေါ်လာရေးလှုပ်ရှားမှုဟာနိုင်ငံတော်လူ့အဖွဲ့အစည်းနဲ့အရပ်ပဲစစ်ပဲဆက်ဆံရေးတို့အခြေခံအစပြန်လည်တည်ဆောက်ဖို့စစ်တိုးလှုပ်ဆောင်လာနေပြီဖြစ်တဲ့နိုင်ငံတကာအသိုင်းအဝိုင်းကလည်းဘာမှတူတဲမှုရှိရဲ့အာဆီယံကိုပဲဥဆောင်ဖို့တွန်းပို့နေကြတယ်အာဆီယံနိုင်ငံတွေအနေနဲ့စစ်ကောင်စီပြုလုပ်မဲ့ရွေးကောက်ပွဲဟာလက်ရှိပြည်နာရဲ့ထပ်ပေါက်လို့ယူဆထားကြမှာဖြစ်ပေမဲ့တကယ်တော့ဒီရွေးကောက်ပွဲဟာပြည်ပခန့်နဲ့အကြမ်းဖက်မှုကိုပုံမဖြစ်ထွန်းစေလိမ့်မယ်သာဖြစ်တယ်စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်ဆက်ဖြတ်မှုတွေကြောင့်သူတို့ကိုဘယ်သူမှမကြိုက်ဘူးပြည်သူလူထုအများစုကစစ်တပ်ကြောထောင်းတဲ့ကံပြုဘယ်ပါတီကမှမဲပေးမှာမဟုတ်ဘူးဘန်ကူ160ပြည်လုံးကလေးကစစ်တပ်ကြောထောင်းတဲ့ကံပြုနိုင်ငံရေးပါတီတွေဟာအဲရွေးကောက်ပွဲမှာမှ25ရာခိုင်နှုန်းထက်ပိုတဲ့မဲ့ရည်အတွက်မရရှိခဲ့ကြဘူး First past the post ဆိုရက်နိုင်သူအကုန်ယူမက်စနစ်ကြောင့် NLG ရဲ့အများစုအနိုင်ရလာတဲ့အခါအချိုးကျဖွဲ့ယူတဲ့စနစ်ကိုကျင့်သုံးဖို့ကြင်ညာတယ်ဒါစစ်တပ်ကြောထောက်နှုတ်ခံပြုနိုင်ငံရေးပါတီတွေနဲ့သူတို့ရဲ့ပါတဲ့သိအမြင်မကျတဲ့လူနည်းစုပါတီတချို့ရဲ့အချိုးအတွက်ဖြစ်ထန်တယ်စစ်ကောင်စီစနစ်ရင်းအင်အားစုတွေကတော့နိုင်ငံတိုင်းနဲ့လူဖွဲ့စည်းဆက်ဆံရေး straight society relation ကိုအခြေခံအားစပြောင်းလဲဖို့ဥတည်နေရပြီဖြစ်တယ်။အနာမသိရင်ကာလကပြောဆိုဆွေးနွေးမှုတွေဟာမြတ်စွာအဖြစ် democracy အခြေခံရေး consolidating democracy ကိုဥတည်ခဲ့တဲ့သဘောရှိပေမဲ့အခုခါမှာတော့ federalist နဲ့လူများစုကိုပိုင်ပြဋ္ဌာန်းခွင့်ပိစတို့ကပုံပြီးအချိန်ဟုန်မြင်မာလာခဲ့ပြီ။နိုင်ငံရေးနဲ့ policy ဘုံအခြေခံနိုင်ငံရေး delay စတာတွေကိုအခြေခံအားစပြီးပြောင်းလဲနိုင်မှသာလူများစုလူနည်းစုဆက်ဆံရေးပဋိပက္ခဘ ਹੁ နဲ့ဝန်ကျင်ဒေသများ Center Periphery Relations ပဋိပက္ခတွေကိုဖြည့်ဆည်းနိုင်မှာဖြစ်တယ်ဆိုတာလူငယ်ပိုင်းတက်ကြွလှုပ်ရှားသူတွေကသဘောပေါက်ပြောဆိုနေကြပြီဖြစ်တယ်အဓိကစိန်ခေါ်မှုတွေက Federal တိဆောက်ရေးကြိုးပမ်းမှုမှာကြုံနေရတဲ့ဒေသဆိုင်ရာအုပ်ချုပ်ရေးအစီအစဉ်တွေနဲ့ဝန်ဆောင်မှုပေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရပ်ပက်အဖွဲ့အစည်းတွေကိုအကူအညီပေးပဲဖြစ်တယ်အဲဒီချိန်ထဲမှာပဲဒီစားအစဉ်စဉ်ငင်းငိုင်းတိဆောက်မှုအတွက်လဲနိုင်ငံတကာအသိုင်းအဝိုင်းကကူညီရမှာဖြစ်တယ်လို့ဆိုပါတယ် Federal Democracy နိုင်ငံရေးအခြေခံအဆောက်အုံတရက်ကိုသဘောတူညီမှုမရရှိပဲရွေးကောက်ပွဲလုပ်မယ်အထူးသဖြင့်စစ်ကောင်စီလုပ်မယ်ရွေးကောက်ပွဲဆိုတာကတော့လူများစုကြီးဆိုရင်လည်းရက်ဆက်ကြမ်းကြုတ်တဲ့စစ်အုပ်ချုပ်ရေးကိုတည်ဝင်ဖြစ်အောင်အသက်သွင်းပေးတာသာဖြစ်နေလိမ့်မယ်လို့ညွှန်ကြားထားတာဖြစ်ပါတယ်ခင်ဗျာ
ကုတ္တပတ်တော့ကတော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်မလဲဆိုတာကိုကျွန်တော်စောင့်မျှော်လာကြပါသေးရဲ့အားလုံးကိုကျေးဇူးတင်ပါခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲမှာတော့မျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်မ မြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုကြုံရတဲ့အထက်ဟိန္ဒူအမျိုးသမီးတွေကတော့တခြားဘာသာဝင်အမျိုးသမီးတွေထက်တောင်ခွဲခြားဆက်ဆံတာခံရတယ်ဆိုပြီးအင်ဂျင်မေဟိန္ဒူအမျိုးသမီးကွန်ရက်ကိုတီထောင်တဲ့ဟိန္ဒူအမျိုးသမီးရေးလှုပ်ရှားသူဒေါကက်သလင်းသိန်းကပြောပါတယ်ဘယ်လိုမျိုးခွဲခြားဆက်ဆံခံရပြီးဘယ်လိုကာကွယ်မှုတွေလိုအပ်နေပါသလဲဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါကက်သလင်းသိန်းကိုမက်ခင်ဖြူတွေကတွေ့ဆုံမေးမြန်းထားပါတယ်
လာပြီးတော့အခုလိုအချိန်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကလည်းကျေးဇူးတင်ပါတယ်အခုလိုမျိုးပြောခွင့်ရတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ။မက်ကက်သလင်းသိန်းကဒါမြန်မာနိုင်ငံမှာဆိုလို့ရှင်ဟိန္ဒူအမျိုးသမီးရေးကိစ္စတွေမှာအဓိကလှုပ်ရှားတဲ့သူဖြစ်တယ်ဆိုတဲ့အခါကျတော့ကျွန်မအဓိကဒါနဲ့ပတ်သက်ပြီးတော့ပဲမေးချင်ပါတယ
်။
ကျွန်တော်တို့မြန်မာနိုင်ငံမှာဒါဟိန္ဒူအတိုင်းဝိုင်းဆိုတာလည်းအများကြီးရှိပါတယ
်။
ဆိုတော့ဒီထဲမှာမှအထူးသဖြင့်အမျိုးသမီးတွေရဲ့အခြေအနေပေါ့နော်။ဆိုတော့မြန်မာနိုင်ငံမှာဟိန္ဒူအမျိုးသမီးတွေကြုံရတဲ့ဒါခွဲခြားဆက်ဆံမှုတွေဟာဘယ်လောက်ထိမြန်လူမှုတိုင်းဝိုင်းထဲမှာရှိနေသလဲဆိုတာပြောကြဆိုကြတာလည်းတော်တော်လေးနင်းနေသေးတယ်လို့ပြောလို့ရမယ်ထင်ပါတယ်ဆိုတော့ကိုယ်တိုင်ကဒီအမျိုးသမီးအခွင့်အရေးကိုလုံနေတဲ့သူတယောက်အနေနဲ့ပေါ့နော်ကျွန်မအရင်ဆုံးသိချင်တာကတော့ဒီကနေ့ဒီမြန်မာနိုင်ငံမှာဟိန္ဒူဒီအမျိုးသမီးတွေအတိတ်ကကြုံရတဲ့ခွဲခြားဆက်ဆံမှုတွေဆိုလို့ရှိရင်ဘာတွေကိုများအတိတ်ကထောက်ပြလို့ရမလဲရှင
်ကျွန်မပြောချင်တာလေဟိန္ဒူအမျိုးသမီးများခွဲခြားဆက်ဆံနေဆိုတာမိသားစုကပထမပါပဲမိသားစုအတိုင်းအဝိုင်းထဲမှာရှိနေတဲ့သူတွေကသူတို့ခွဲခြားဆက်ဆံခြင်းခံရတာကိုသူတို့ကိုယ်တိုင်လည်းမသိသလိုခွဲခြားဆက်ဆံလိုက်တဲ့လူကလည်းကိုယ်တိုင်မသိလိုက်ဘူးအဲ့ဒီကနေမှတဆင်အဲ့ဒါကိုမြင်လာတဲ့ခါကျတော့ဘေးအတိုင်းအဝိုင်းဘေးအတိုင်းအဝိုင်းဆိုတာဘာသာတဲမှာပဲရှိတယ်အတိုင်းအဝိုင်းထဲမှာလူမှုရေးပဲလှုပ်လှုပ်စီးပွားရေးပဲလှုပ်လှုပ်အဲဘာသာရေးတဲ့ပတ်သက်တာကိုပဲလှုပ်လှုပ်မျိုးသမီးကလုံးဝခွဲခြားဆက်ဆံခြင်းကိုခံလိုက်ရတယ်အဲ့ဒါတွေကိုကျမကမြင်လာတဲ့ခါကျတော့စိတ်ထဲမှာတော်တော်လေးပေါ့ခံစားရတယ်။ဘာလို့ဆိုကွအမျိုးသမီးရေးရလေးတွေတော်တော်လေးလှုပ်လာတဲ့ခါမှာကျတော့အဲ့တော့အတိတ်ကပြောချင်တာတော့မိသားစုအလွန်အရေးကြီးပါတယ်ပေါ့နော်။မိသားစုထဲမှာရှိတဲ့မိဘကသမီးနဲ့သားကိုမရည်ရွယ်ပဲခွဲခြားလိုက်ခြင်းဟာခွဲခြားဆက်ဆံခြင်းဖြစ်နေတယ်ဆိုတာကို highlight လုပ်ပေးချင်ပါတယ်လို့ဟုတ်ကဲ့ရှင်။ဟုတ်ကဲ့
။ဆိုတော့အချက်တစ်ချက်နှစ်ချက်ပဲပြောတော့ဘလို့ပုံစံလေးတွေနဲ့ဖြစ်နေတာလေအဲ့ဒါကိုနည်းနည်းထောက်ပြလို့ရမှာရှင့်အ
ဓိကတော့အခြေခံလူတန်းစားပဲဖြစ်ဖြစ်ဟောပတ်စံရှိတဲ့လူတန်းစားပဲဖြစ်ဖြစ်ဥမာပိုဆိုးတာတော့အခြေခံလူတန်းစားမှာငွေကြေးခက်ခဲလာပြီဆိုရင်တားနဲ့သမီးကြောင်းတက်ပြီတားနဲ့သမီးကြောင်းတက်ပြီဆိုရင်မိဘလွယ်လွယ်လေးပဲပေါ့သမီးရယ်စာလေးတက်ပြီနည်းနည်းပပလေးတိုင်သမီးကအိမ်အောင်ပြုရမှာပဲတော်ပါပြီဟောကိုကိုတွေမောင်လေးတွေကိုဦးစားပေးလိုက်ပါလို့ပြောရင်အဲ့ဒီသမီးကလည်းပျော်ရွှင်စွာနဲ့အိမ်မှာအိမ်လှုပ်လှုပ်ရတာကိုသဘောကျတယ်သူပြောတယ်သူစိတ်ထဲမှာဒါဒီခွဲခြားဆက်ဆံခြင်းခံရတယ်လို့မထင်လိုက်ဘူးသူ့ရဲ့အနာဂတ်ကိုနောက်ဆုတ်ပြီးလိုက်ရတယ်ဆိုတော့ဒါလေးတွေကပြောတဲ့သူကလည်းခွဲခြားဆက်ဆံတယ်လို့မသိဘူးကာယကံရှင်လည်းမသိပေမဲ့ဒါကျမတို့ကတော့ဟိုမျက်စိနားပွင့်နေပုံမှာဒါဒီခွဲခြားဆက်ဆံခြင်းလို့ခံရပါတယ
်ဆိုတော့ဒါမိသားစုတွင်းမှာကြာတော့တယောက်နဲ့တယောက်ဒါအပြန်လန်နားလေပြီးတော့မှဒါမိသားစုတွေလှုပ်တယ်လို့ထင်ရပေမဲ့တကယ်တမ်းကျတော့အမျိုးသမီးတွေကအဲ့ဒီနေရာမှာနေမဲ့တဆင့်နှိမ့်ပြီးတော့ကြံခဲ့ဖို့အတွက်အခြေအနေတခုဖြစ်သွားတယ်လို့လည်းပြောလို့ရမယ်ထင်ပါတယ
်ဟုတ်ပါတယ်အဲ့ဒီတဆင့်နှိမ့်ဆိုတဲ့စကားလေးကိုလည်းပြပြချင်ပါတယ်ပေါ့နော်ဒါကကျမတို့ရဲ့ဘာသာရေးအရာပဲဖြစ်ဖြစ်အရှိတိုင်းရဲ့ယဉ်ကျေးမှုဒလီထုံတန်းစင်လာရဖြစ်ဖြစ်အမျိုးသားများကတော့အရှိမအမြင်နဲ့ရှိနေတယ်အဲ့တော့အမျိုးသားများရဲ့စိတ်ထဲမှာကအလိုလိုပါဖြစ်ဆိုသူတို့ဒီအမျိုးသမီးများထဲမြင့်နေမြင့်မြတ်တယ်တဆင့်မြင့်တယ်လို့ခံစားတယ်တချို့ကလည်းဓာတ်ရိုက်ကြည့်ခန်းစားရတယ်တချို့ကလည်းမသိလိုက်မသိပါတာနဲ့ခန်းစားရတဲ့အခါကျတော့ကျမအမြဲတမ်းပြောပါတယ်ဒီမြင့်မြတ်တယ်ဆိုတော့အမျိုးသားတွေကဘယ်သူကမွေးဖွားခဲ့တာလဲအမျိုးအမေကမွေးဖွားပေးခဲ့တာသူ့ထက်ပိုမြင့်မြတ်အောင်မလားဒါမျိုးလေးတွေကအမျိုးသားတွေရဲ့ခံယူချက်တွေကိုပြောင်းပေးဖို့လိုတယ်ဆိုတဲ့အကြောင်းဒီတဆင့်နှိမ့်ဆိုတဲ့စကလုံးသုံးရင်ကိုကျမလုံးဝလက်မခံတာပေါ့နော်ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံမှာဒါဟိန္ဒူတိုင်းဝိုင်းမှာမဟုတ်ပါဘူးတခြားဒီဗုဒ္ဓဘာသာတိုင်းဝိုင်းပဲပြောပြောခရစ်ယာန်အစ္စလာမ်ပဲတိုင်းဝိုင်းမှာပဲကြည်ကြည်မြန်မာနိုင်ငံမှာအမျိုးသမီးတွေကတော့အမျိုးသားတွေနဲ့နှိုင်းယှဉ်တဲ့အခါမှာဒီခွဲခြားဆက်ဆံခံရတဲ့အခြေအနေတွေကရှိနေစေဖြစ်ပါတယ်ဆိုတော့ဒီအထဲမှာဟိန္ဒူအမျိုးသမီးတွေရဲ့အခြေအနေကပိုပြီးတော့များဆိုးတယ်လို့ပြောနိုင်မလားဘလို့များသုံးသပ်လို့ရမလဲ
ပိုဆိုးတယ်လို့ပြောလို့ရတာလေလောမရှိနေလို့ဥပဒေနဲ့ဆိုင်သွားတဲ့ခါကျတော့သူတို့ရဲ့ခွဲခြားဆက်ဆံခြင်းခံရတဲ့ခါမှာယက်တိပေးမဲ့သူမရှိဘူးတဲ့နဲ့ဘာသာတွေမှာလောရှိတယ်ဥပဒေရှိတယ်ဟိန္ဒူရဲ့ဥပဒေကအိန္ဒိယနိုင်ငံလာတဲ့ဥပဒေနှစ်ပေါင်း100အရင်ကဥပဒေတွေပြီးမြဲဒီမှာပြန်ပြီးဥပဒေကိုမပြင်ဆင်ထားတဲ့အခါမှာ ီဥပဒေအရတကယ်လုံတော့မယ်ဆိုတဲ့အခါကျရင်မရှိဘူးနောက်တစ်ခုကတော့ယဉ်ကျေးမှုတလေထုံနှန်းစင်လာအရဥပမာပြောမယ်ဆိုရင်အိမ်အောင်ကြသွားတဲ့သမီးတယောက်အနေနဲ့ကကျမတို့ဟိန္ဒူဘာသာမှာကွဲကွာသွားတယ်ဆိုတာမရှိဘူးဒီခင်ပွန်းတဲ့နဲ့ကွယ်လွန်သွားတဲ့အချိန်ထိနေရတဲ့အခါမှာသူအစင်မပြေတော့အိမ်အောင်ရေးအစင်မပြေတော့ဆိုရင်မကွဲချင်ရင်ကွဲချင်ရင်ပေါင်းချင်ရင်မပေါင်းချင်ရင်ပေါင်းဖို့ပေါင်းရတယ်ဒါသည်သူ့တွေအင်မတန်ခက်ခဲနေတယ်ဆိုတော့သူ့တွေရက်တိပေးမဲ့ဥပဒေရှိလားဆိုတော့ရေးရရမရှိဘူးဆိုတော့ကျမအမြဲအတန်ထွက်တယ်အခုတော့ဥပဒေရှင်တွေဟိန္ဒူတွေပဲလှုပ်လို့ရမှာဥပဒေရှင်တွေကသူတို့ပဲသိရမှာဒီຢາတွေရဲ့ရေးအရာတွေကိုဆိုတဲ့အတွက်ကြောင့်အခုတော့စပြီးတော့ဒီ3လေးနှစ်မှာတော့အဲ့ဒီကျမဥပဒေပညာရှင်လေးတွေနဲ့တော့တိုင်ပင်တာတွေရှိပါတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ခွဲခြားဆက်ဆံမှုတွေဘလောက်ဆူဆူဝါဖြစ်နေတယ်လဲဆိုတဲ့နေရာမှာမြန်မာနိုင်ငံမှာဒါအိမ်တွင်းအကြမ်းဖက်မှုဆိုတာတော့တော်တော်ကြေပြတ်ပြတ်ရှိပါတယ်ဆိုတော့ဟိန္ဒူတိုင်းဝိုင်းမှာရောဒါမျိုးတွေရှိပါသလားဘလို့ဆူဆူဝါချင်နေတွေရောကိုယ်တိုင်လိုက်ကူညီရင်းနဲ့ပေါ့ပြောအသိပေးပညာတွေလုံနေရင်းနဲ့ပဲပြောပါတော့ကိုယ်တိုင်ကြုံတွေ့ခဲ့ရတာတွေဘာတွေမြင်ခဲ့ရတာရှိမှာရှင
်အဓိကချွေမှပြဿနာပါပဲအိမ်တိုင်းထဲကိုအိမ်အောင်ကြသွားပြီးပြီဆိုရင်မိဘကဝင်ဆွဲဖက်ခင်မရှိတော့ဘူးဒလေထုံနှန်းစင်လာရဝင်ဆွဲဖက်ခင်မရှိဘူးဆိုတဲ့ကြောင့်တမီးဒီအိမ်ကိုသွားပြီဆိုရင်ပြန်ဆင်းမလာနေရောဆိုတဲ့တကြောင်အိမ်ထဲမှာရိုက်ခံရရင်ပဲဖြစ်ဖြစ်အော်ခံရရင်ပဲဖြစ်ဖြစ်နီးမျိုးစုံနဲ့အကျန်းဖက်ခံရတဲ့ခါမှာသူကပြန်ပြောပြန်ပိုင်ခွင့်မရှိဘူးအိမ်ကိုဆင်းလာပြီးပြီဆိုရင်ပြန်သွားပိုင်ခွင့်လည်းမရှိတဲ့တကြောင်ကျမကအမြဲတမ်းဆက်သွယ်လာကြတယ်လေးငါးချောင်းနဲ့မှာကျမတော်တော်လှုပ်ပေးနိုင်ခဲ့တယ်ပေါ့နော်အဲ့ဒီလိုလှုပ်ပေးနိုင်တဲ့အပေါ်မှာလည်းပဲကျမတို့ကကွဲသွားဖို့လုပ်ပေးလို့မရအောင်သူ့ရဲ့အခွင့်အရေး right ရှိတယ်ဒီအခွင့်အရေးတွေကိုရအောင်သုံးပေးဖို့ပဲအဲ့တော့ကွဲသွားလို့မရအောင်ဆိုရင်အဓိကသူအကျန်းဖက်ခံရရင်လက်စုပ်လက်ကင်ပြနိုင်ဖို့အရေးကြီးတယ်ဒါပုံရိုက်ထားသည်ရှိတော့အတန်အတွင်းထားသည်ရှိတော့ဒါတွေနဲ့ကျမတို့ကဥပဒေရဆက်လက်ပြီးအရေးယူလို့ရတယ်ဆိုတဲ့အကြောင်းကိုပြောတယ်အဓိကတော့တိုင်တဲ့တဲ့နေရာမှာသွားတိုင်ဘာသာရေးအရာတိုင်မယ်ဆိုရင်ဘယ်သူမှလည်းတာဝန်ယူမပေးပါဘူး။ဘာကြောင့်လဲဆိုတော့အားလုံးကကျမတို့လောကကြီးကအရင်ချင်းမြောက်တဲ့ခါမှာမိသားစုအချင်းချင်းကတိနေတဲ့ခါမှာဘယ်သူမှတာဝန်ယူမပေးဘူး။အင်မတန်ဝန်းနေဖို့ကောင်းပါတယ်
။ဆိုတော့အခုဒီဆော့ဆော့ကပြောသလိုပေါ့နော်ကကွယ်ပေးတဲ့ဥပဒေတွေကလည်းခိုင်ခိုင်မာမာတည်တည်ချာချာဘာမှမရှိထားတဲ့အချိန်မျိုးမှာဒီအမျိုးသမီးတွေကလို့အိမ်တွင်းအကြမ်းဖက်မှုကနေစပြီးတော့တခြားဒီမျိုးစုံသောခွဲခြားဆက်ဆံခံရမှုတွေကြုံလာရပြီဆိုလို့ရှိရင်သူတို့တွေအနေနဲ့ဒါဆိုရင်ပထမအောင်ဆုံးသူတို့လုံနိုင်တာဘာအများရှိမလဲ။
မအောင်ဆုံးလုံနိုင်တာကတော့သူတို့ရဲ့ဒီရက်ွက်แท้มาပဲဖြစ်ဖြစ်ပေါ့အရင်ဆုံးသွားတိုင်တင်နေပေါ့เนาะရက်ွက်ရဲ့အုတ်ထုတ်ရေးမူယုံတို့အဲ့လိုမျိုးတွေပေါ့เนาะဒါပေမဲ့အခုခက်มาလဲအဲ့လိုသွားတိုင်နေဘာညာလဲတိတ်တော့မကြားဘူးနောက်ရှည်နေဆိုတော့အခုခက်มาလဲဟိုလူတိုင်းကကိုယ်ဝန်းစားအတွက်ကိုယ်ဒုက္ခအတွက်ကိုယ်သွားနေရတယ်ဆိုကြောင်းလုတ်ပေးတဲ့သူလည်းမရှိဘူးမရှိတဲ့အခါကျရင်ကျမတို့ပြောတယ် rights အရာအိမ်ကနေဆင်းမလာနဲ့သူ့ရဲ့အခွင့်အရေးကဒီအိမ်ကနေဆင်းလာရင်ဘာမှမရတော့ဘူးသူကွဲချင်းရင်တောင်မှဘာမှမရတော့အဲ့တော့ရအောင်ကိုယ့်ရဲ့စရိတ်တားစရိတ်တသက်နေမယ်ဆိုရင်လည်းတားစရိတ်ခလေးစရိတ်အကုန်လုံးတော့ရအောင်ယူဆိုရဲအခါကြိုင်တော့ပေးရတာပဲအချို့အရာမျိုးတွေဆိုရင်တော့ကျမကတော့ဝင်ပြီးတော့ကြားနေပြီးတော့ပြောပေးတာမျိုးတွေရှိတယ်အချို့လူကြီးတွေအနေနဲ့တစ်ဆင့်ပြောပေးတာမျိုးရှိတယ်နောက်ဆုံးဒီမျိုးသမီးကိုလုံးဝမပောင်းချင်ဘူးဆိုရင်တော့သူရိုက်ပိုင်ခွင့်မရှိဘူးအော်ပိုင်ခွင့်မရှိဘူးဆိုတော့သူတိသွားတယ်သူ့အတွက်နောက်ကနေ backup လုပ်ပေးမဲ့သူတွေပေါ်လာပြီဆိုတော့တိတဲ့အခါမှာတော့အမျိုးသားတွေကနည်းနည်းတော့ရက်တန့်သွားတယ်မပြောက်သွားပါဘူ
းဆိုတော့အခုလို့ပေါ့နော်ဟိန္ဒူတိုင်းဝိုင်းထဲမှာအမျိုးသမီးတွေခွဲခြားဆက်ဆံခံနေရတဲ့အခြေအနေတွေရောပါအောင်ပဲပြောပြောဟိုမရှိတော့အောင်ပေါ့နော်ကာကွယ်နိုင်ဖို့အတွက်ဆိုတာမှာဘာရီများအဓိကဆောင်ရွက်သင်ပါလဲရှင
်ဆိုတော့အခြေခံပဲပေါ့နော် grassroots level ကိုအဓိကပညာတင်တဲ့အခါမှာသားနဲ့ဒန်းတူညီမျှပညာတင်ပေးသင့်တယ်ပေါ့ဆိုရိုးစကားတစ်ခုရှိရလေသားတယောက်ကိုပညာသင်ပေးခြင်းဟာသူတယောက်တည်းအတွက်ပဲပညာသင်ပေးတာသမီးတယောက်ကိုပညာသင်ပေးခြင်းဟာတမိသားစုကိုပညာသင်ပေးတာအဲ့တော့တမိသားစုတောင်မဟုတ်သူ့ရဲ့ပတ်ဝန်းကျင်သူ့ရဲ့အတိုင်းအဝိုင်းသူ့ရဲ့မြို့လေးကနေမှပေါ့နော်တဖြည်းဖြည်းဆိုတဲ့အတွက်ကြောင့်ပညာကိုရပ်တန့်စေတဲ့အခါမှာကြာရင်သမီးမှပညာရပ်ပါလို့မဖြစ်စေချင်ပါဘူးပေါ့နောက်ဟိန္ဒူတွေကအမြဲတမ်းမေတော်တွေကိုရှ िख ိုးကြတယ်ကတော့ကြတယ်လေအမျိုးသားတွေရောအမျိုးသမီးတွေရောလူချင်းတာတွေအရန်တန်တာပြီးတော့ဆူတောင်းကြတဲ့အခါမှာဟိန္ဒူဘာသာမှာကဘုရားယူရှိတယ်အိမ်တအိမ်ရဲ့ငြိမ်းချမ်းခြင်းနဲ့ပြည့်စုံဖို့ဆိုလို့ရှိရင်ဒီအိမ်မှာတမီးမွေးဖွားလာရင်မေတော်လက်ချမီမေတော်ဥစ္စာတနာနဲ့ပြည့်စုံတဲ့လက်ချမီမေတော်ကြွားရောက်လာတာနဲ့အတူတူပဲအဲစောင့်ရှောက်တာနဲ့အတူတူပဲလို့သဘောထားတယ်ဆိုရင်ဒီတမီးတွေကိုကောင်းကောင်းမွန်မွန်ဆက်ဆံပေးပါညီမကိုကောင်းကောင်းမွန်မွန်ဆက်ဆံပေးပါပေါ့နော်အဲ့ဒါမှဒီအိမ်ဟာငြိမ်းချမ်းမှုနဲ့ပြည့်စုံစီတယ်ဒီအိမ်ရဲ့ငြိမ်းချမ်းမှုကသူ့အိမ်အောင်ကြသွားတဲ့အခါမှာသူ့သားသမီးတွေကိုပြန်ပြီးတော့သူပြုစုပြောင်းတဲ့အခါမှာငြိမ်းချမ်းမှုတွေနဲ့သူပြုစုပြောင်းနိုင်မှာပါလို့
တကယ်တမ်းဟိန်းလူမာတကယ်ကိုးကွယ်တဲ့ပုံစံတိုင်းသာလှုပ်သွားမယ်ဆိုအမျိုးသမီးတွေအခန်းကဏ္ဍတော့ပို့ပြီးတော့မြင်မာတင်တာပေါ့
ဒါကြောင့် respect ပေးစီချင်တာ mutual respect ပေးစီချင်တာအမျိုးသမီးနဲ့အမျိုးသားဆိုတော့ဖះရှင်နေမေတော်ရီရှိတော့သွားဆူတောင်းနေမေတော်ရဲ့စွမ်းအားကဘာသာတိုင်းမှာရှိတဲ့အမျိုးသမီးရှိမှာရှက်တီလို့ခေါ်တဲ့စွမ်းအားရှိပါတယ်အဲ့တော့အမျိုးသမီးတွေကလည်းကိုယ်စွမ်းအားကိုကိုယုံကြည်ဖို့အရေးကြီးပါတယ်ကိုယ်မှာရှိနေတဲ့စွမ်းအားကိုအာသာချက်တင်နေပေါင်းလိုက်ပြီးဆိုရင်သူဒီဘသူ့မှာကြောက်စရာမလိုတော့သူဘဝမှာရက်တည်နိုင်အောင်ကြိုးစားရမယ်အဲ့တော့မဲတော်ရှခိုးနေတဲ့ပူဇော်ပတ်တနေတဲ့အမျိုးသားတွေကဘာဖြစ်လို့မဲတော်ရဲ့စွမ်းအင်ရှိတဲ့အမျိုးသမီးတွေကိုသူတို့ mutual respect မပေးနိုင်ရမှာလဲအဲ့တော့ကျွန်မတောင်းဆိုခြင်းနဲ့အဒီကနေ request လုပ်ချင်တာတော့အမျိုးသားများဒီအမျိုးသမီးများကို mutual respect ပေးပြီးဆက်ဆံပေးပါလို့ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ကျွန်မ namaste လို့နှုတ်ခွန်းဆက်ပေးပါစီ
ဟုတ်ကဲ့ပါ
မက်ကင်ပြူရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်အခုတခါတော့သုတဆောင်နဲ့အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်မကြခင်ရဲ့ပိုင်းတွင်းကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တချို့ကကြိုတင်မဲတွေပေးပေးကြပါပြီသမ္မတလောင်းနေတဲ့က Republican သမ္မတလောင်းဖြစ်တဲ့ Donald Trump ကိုဘာကြောင့်မဲပေးခဲ့လဲဆိုတာနဲ့ပတ်သက်ပြီးမင်နီဆိုတာပြည်နယ်စိန်ပေါမြို့က Trump ထောက်ခံသူဦးနေထူးကိုကိုအောင်ကတွေ့ဆုံမိမြန်ထားပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲမကြခင်မှာစတယ်နော်ဆိုတော့ဒီရွေးကောက်ပွဲမှာဦးနေထူးအနေနဲ့ဘလို့ကိုယ်စလဲလောင်းမျိုးကိုမဲ့ပေးရွေးချင်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလဲ
ဟုတ်ကဲ့ကျွန်တော်ကတော့ဒီကုသမ္မတလောင်းနှစ်ယောက်ပေါ့နော်အဲ့ဒီမှာတော့ကျွန်တော်တို့ Donald Trump ကိုရွေးဖို့ကျွန်တော်စဉ်းစားထားတယ်ရွေးလဲရွေးခဲ့ပြီဖြစ်တယ်ဘာဆိုတော့ကျွန်တော်ကဒီ early voting နဲ့ကျွန်တော်ကမဲပေးပါပြီဖြစ်တယ်လေ
ဆိုတော့ဘာကြောင့် Donald Trump ကိုရွေးခဲ့တာလဲ
Donald Trump ကိုရွေးချင်တဲ့အကြောင်းရင်းကတော့ဒီကျော်တို့ဒီတစ်ခုရှိမှာပေါ့နော် religion ကြားကြည့်ရင်ကျွန်တော်က Christian ဖြစ်တယ်ပြီးတော့ပမာပြလာတဲ့လူတယောက်လည်းဖြစ်တယ်ဆိုတော့ Donald Trump ရဲ့ဒီ policy မှာကြတော့ကျွန်တော်ဘာလို့သွားတွေ့ရလဲဆိုတော့ဒီ abortion ကိစ္စကိုသူကလုံးဝဆန့်ကျင်တယ်ပြီးတော့ဒီအမျိုးသားချင်းချင်းမျိုးမီးချင်းချင်းအဲယူတဲ့ဟာတွေကြတော့သူလည်းဆန့်ကျင်တယ်ပေါ့နော်ကျွန်တော်တို့အနေနဲ့ခရင်ဖြစ်တယ်ပမာပြလည်းလာတယ် Christian လည်းဖြစ်တယ်ဆိုတော့အဲကိစ္စကိုကျွန်တော်ကဒီသူကဆက်ကျင်တဲ့အတွက်ကျွန်တော်ကသူ့ကိုသဘောကျတယ်နော်ပြီးတော့ဘာတစ်ခုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီအမေရိကန်နိုင်ငံဆိုတာဆက်ပြီးတော့တီထောင်ကတဲ့ကပေါ့နော်ဒီသူ့ရဲ့ law တွေ regulation တွေအတီး bible ပေါ်မှာပဲသူကအခြေခံပြီးတော့သူကတည်ဆောက်ခဲ့တာဖြစ်တယ်အဲ့တော့ကျွန်တော်တို့ကလည်းအဲ bible နဲ့ဆက်ကျင်ပြီးတော့ဖြစ်တဲ့ဒီအဖြစ်ပြက်တွေကိုကျွန်တော်တို့ကလက်ခံလို့မရဘူးပေါ့နော်ဆိုတော့ဒီနိုင်ငံမှာဖြစ်မဲ့သမထတယောက်ကပေါ့နော်ဒီခရိယန်ရဲ့ဒီဥပဒေနော်ဒီကိုလှုပ်ဆောင်မယ်လို့သူကဖြစ်ပြက်သားသားပြောတဲ့ဒီ President ဆိုတာဒီ Donald Trump ယောက်ပဲရှိတယ်ကြဒီတခြားဒီမဲဆွေတဲ့ဒီသမဒတွေဆိုလို့ရှင်အများအပြားကသူတို့ဘာသာရေးကြောင်းတွေကိုသိမပြောလို့ရဘူးဘာဖြစ်လဲဆိုတော့သူတို့ကမဲမရမှာစိုးမဲ့စိုးရလို့လည်းကျွန်တော်ထင်တာပဲလေဒါပေမဲ့ဒီလူကြတော့ဒီ Donald Trump ကြတော့သူကပြက်ပြက်သားသားပဲသူပြောမယ်ဒါတွေလုံးမယ်နိုင်ငံအဲလိုမျိုးပေါ့နော
်ဒါဟိုလွန်ခဲ့တဲ့သမရတက်တန်းမှာလည်းပဲဟို Roe v. Wade ပေါ့နော်ဒီတရီတာဖြတ်ချခွင့်ကိုပြည်ထောင်စုဥပဒေနဲ့အတူပြုပေးထားတဲ့ကိစ္စကိုဖယ်ရှားပြီးတော့ပြည်내တွေအလိုက်ပေါ့နော်အဲဒီကိစ္စကိုဆုံးဖြတ်ဖို့ဆိုပြီးတော့ဒါတရားရုံးချုပ်ကလည်းဟိုခွင့်ပြုထားတာမျိုးတွေရှိတယ်လေဆိုတော့ဒရေသားဖြတ်ချခွင့်ဆိုတဲ့နေရာမှာဥမာဒရေသားတက်တန်းအလိုက်ပေါ့လေဥမာဟိုသတင်း6ပတ်ဒါမှမဟုတ်လို့ရှိရင်9ပတ်10ပတ်10ပတ်ပေါ့နော်ဟိုအဲ့ဒီလိုအချိန်ကာလတစ်ခုဟိုရောက်တဲ့အချိန်မှာဆိုရင်တော့ဟိုပယ်ချခွင့်ဟိုဖြတ်ချခွင့်ဟိုမပေးလို့တာလားဒါမှမဟုတ်လို့ရှင်ရင်ဥမာဟိုကာလအပိုင်းခြားမရှိဘဲနဲ့ဒါဒရေသားဖြတ်ချခွင့်ကိုလုံးဝဟိုပိတ်ပင်လို့တာပါလား
ဖရာဖြစ်ချက်ကမှာခုကျွန်တော်ဒီဘိုက်ဒန်ဆိုတာလက်ထက်မှာကျွန်တော်တို့ဘာတွေ့ရလဲဆိုတော့ဒီတချို့ဖရာဖြစ်ချတာနော်ရှစ်လခုနလရှစ်လအထိကိုသူတို့ကဖြစ်ချတယ်ပြီးတော့သူတို့အဲ့ဒါတွေကိုဘန်ဝင်နဲ့သုံးတယ်ပေါ့နော်ဘန်ဝင်နဲ့သုံးတယ်ဆိုတော့ကျွန်တော်တို့ text တွေနဲ့ပဲနော်အဲသုံးခွင့်ပေးထားတာရှိတယ်ဆိုတော့အဲ့ခုနလရှစ်လဆိုတဲ့ဟာမှာလူတယောက်ဖြစ်ပေါ်တာတော်တော်လေးကိုနှိမ့်ဆက်နေပြီဗျာအဲ့ဒါကျွန်တော်တို့မြင်တာကတော့လုံးဝမသိတော့ဘူးပေါ့နော်ဒါပေမဲ့လည်းကိုစေရဖြစ်ချတဲ့နေရာမှာအကယ်၍ဒီလူတယောက်ရဲ့ကျန်းမာရေးရာဖြစ်စေပေါ့နော်ဒီအာမိသားစုရဲ့ပြန်နာကိုကိုရဲ့အကြောင်းဖြစ်စေပေါ့နော်အာကျွန်တော်တို့ဒီဖြစ်ချမဲ့နေရာမှာကောင်းကောင်းစီစစ်သင့်တယ်လို့တော့ကျွန်တော်တို့မြင်တာပေါ့နော်ဒါပေမဲ့လည်းပဲအခုဖြစ်နေတဲ့ကိစ္စမှာကိုဖြစ်ချက်ချင်းဖြစ်ချက်လို့ရတယ်ဆိုတော့ဒီအနေထားမျိုးရှိတယ်ပေါ့အခုက
ဒရိသားဖြစ်ချပွဲအပြင်ပေါ့နော်တခြားတော့ဟိုဘလူးမူဝါဒတွေကြောင့်ဒေါ်နယ်ထရမ့်ကိုရွေးတာပါလေ
နိုင်ငံတစ်ခုကိုကျွန်တော်ပြန်ပြီးတော့ထူထောင်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံတစ်ခုရဲ့ဒီအခွန်ပေါ့နော်အခွန်ရှိမယ်နော်ဒီအေးရရှိမှာပေါ့နော်ပြီးတော့ဘာလို့ပြောဒီကျမ်းမာရေးဆောက်ရှောက်မှုပေါ့နော်ပြီးတော့ဒီအဲလူဝင်မှုကြီးကြပ်ရေးပြီးတော့အဲ့ဒါရှိမှာပေါ့နော်အကျန်းဖြစ်အပြည့်တော့ကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှင်ဆိုတော့အခွန်ဆောင်တဲ့နေရာမှာကြာတော့ဒီကျွန်တော်တို့ကထရန့်ကဘာပြောထားလဲဆိုတော့ social security income ပေါ့နော်ပြီးတော့ဒီဝန်ဆောင်မှုပေးတဲ့ဒီကွန်မြူနတီပေါ့နော် tip တွေပါလေရတာမျိုးတွေရှိတယ်ဗျအဲ့ tip တွေကတော့ကျွန်တော်တို့လည်းခွန်ဆောင်အခွန်ပေးစရာမလိုဘူးပေါ့နော်ဆိုတော့ဒီနိုင်ငံမှာကျွန်တော်ကြည့်မယ်ဆိုရင်လူက၄တန်းလောက်ကဒီအဲ့လိုအာဝန်ဆောင်မှုပေးတဲ့နေရာမှာလုပ်လို့လည်း tip ပြရတဲ့လူတွေရှိတယ်အရင်တော့ဆိုသူတို့ပေးနေရတာပေါ့နော်ဒီဟာတွေဟာခုဆိုအဲ့ဒါတွေကိုသူတို့ပေးစရာမလိုဘူးကြောက်ပြီးတော့ဒီပေးနေမှာဖြစ်ပေါ်လုပ်လို့တဲ့လူတွေ test ပေးနေရတဲ့လူတွေကိုရှော့ချမယ်ဆိုတဲ့ဟာမျိုးတွေပေါ့နော်အဲပြီးတော့ဒီခုကျွန်တော်တို့ကတွေ့နေရတာအများဆုံးတော့ကုန်စည်နှုန်းတက်တာပဲဗျာကုန်စည်နှုန်းက
ကျွန်တော်ဒီနေရာမှာအခွန်ကိစ္စကိုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒေါ်နယ်ထရမ့်ကခုနလိုပေါ့နော်ဒါအခွန်တွေကိုအားလုံးကိုအခွန်တွေရှော့ချပေးမယ်ဆိုတော့အဲ့ဒီခြေထက်မှာအမေရိကမှာဟိုစီးပွားရေးလုပ်ငန်းရှင်ကြီးတွေအများကြီးရှိတယ်လေဆိုတော့ဟိုအဲ့ဒီအခြေထက်မှာဒီလုပ်ငန်းရှင်ကြီးတွေပါပါလား
အားလုံးပါမယ်လို့တော့ကျွန်တော်ထင်တာပဲပါဆိုတော့သူပြောတယ်ဒီအလုပ်လုပ်လုပ်တဲ့ခွန်ဆောင်နေရတဲ့လူတွေအားလုံးရဲ့အခွန်ကိုရှော့မယ
်ဆိုတော့ဒီမိုကရက်ကတော့အထူးသဖြင့်ဒီလုပ်ငန်းရှင်ကြီးတွေဘီလီယံနာတွေကိုသူတို့ကဟိုအခွန်တိုးကောက်မယ်ဟိုသူတို့ကပူချမ်းလာတဲ့အတွေ့ဒီလူတွေကိုဟိုအခွန်တိုးကောက်မယ်ဆိုတော့ဒီကရတဲ့ဝင်ငွေကတခြားနေရာတွေမှာဟိုပူသုံးမယ်ဆိုတာမျိုးဒါဒီမိုကရက်ရဲ့ idea ပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဦးနေသူဘယ်လိုမြင်ပါလဲ
เออแล้วก้าวมาได้ที่จรเราดิเดโมแครตเนี่ยดิจรเปล่าเนี่ยทิปกฤษะเนี่ยปัดไปแล้วแล้วเป็นเดโมแครตก็แล้วตัวเราอ่ะไอ้เราช็อปออกมาเลยตัวပြောတာပါပဲเนาะไอ้เฮเนี่ยပါไอ้เราก็โดนทรัมป์ก็คอปี้ลงได้สุบแล้วที่อ่ะပြောတာမျိုးတွေရှိတာပေါ့เนาะဒါပေမဲ့လည်းပဲไอ้ tax policy มาจ้ะတော့เดโมแครตก็แล้วပဲไม่ซู้လို့ပဲจรเราမြင်တယ်လေဒါပေမဲ့จรอ่ะตะช้าเนี่ยไอ้ดิกฤษะเนี่ยปัดไปแล้วနှိုင်းရှင်เนี่ยก็จ้ะတော့จรทรัมป์ပဲရွေးချယ်တာပေါ့နော်အဲဆိုတော့ပြီးတော့ရှေးဥစဲလိုပဲပြောရမလားတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒီအမျိုးသမီးနဲ့အမျိုးသားမှာပေါ့နော်ကျွန်တော်ကတော့အမျိုးသားကိုပဲကျွန်တော်ကပိုကြိုက်တယ်ဘာလို့ဆိုတော့ကျွန်တော်ကြည့်လိုက်တယ်ဒီနိုင်ငံတကာမှာအခုဒီ president အမျိုးသမီး president တွေဖြစ်နေဒါတွေရှိတာပေါ့နော်ဒါပေမဲ့လည်းပဲ problem တွေတော်တော်များတယ်ဗျဆိုတော့ကျွန်တော်အမြင်ကတော့ကျွန်တော်ကအမျိုးသားကိုပဲကျွန်တော်ကရွေးချယ်ခြင်းနဲ့အဲ့ဒါကြောင့်ဒီ Trump ရဲ့တမန်တော်ယူရဖြစ်တယ
်။ Stream တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ရောက်လာပါပြီ2024ယူဘဗီရာနိုဘယ်ဆုဟာ Neural Network လို့ခေါ်တဲ့သက်ရှိတွေတွေးတောခံစားလှုပ်ရှားရမှာအရေးပါတဲ့အုံနှောင်းနဲ့အာယုံကြောတွေက Cells တွေအလုတ်လုတ်တဲ့အတိုင်းစိတ်ရုပ်ကိုခိုင်းနိုင်အောင်စဉ်းစားကြံစားခဲ့တာကြောင့်လို့ AI သုတေသနပညာရှင်တဦးဖြစ်တဲ့ဒေါက်တာရဲကျော်သူကပြောပါတယ်ဒေါခင်မျိုးသက်ကတင်ပြမှာပါ
နှစ်ဆက်လေးခုနှစ်အတွက်ယူဘဗီတာမှာနိုဘယ်ဆုရသွားတဲ့ဥစ္စာဒီဆက်နဲ့လေ့လာတာပေါ့နော် machine learning ဆိုတဲ့ဆက်နဲ့လေ့လာတာ ਨੇ အဲ့ဒါကိုသူအုံနှောက်ထဲကဒီ neuron တွေနဲ့ဆိုင်တဲ့ဒီ neural network ဆိုတာ ਨੇ ဒီယူဘဗီတာဆိုင်ရနိုဘယ်ဆုကိုရသွားတယ်လို့သိပါတယ်ဆရာဆိုတော့အရင်ဆုံးသိကျင်တာ neural network ဆိုတာဘာလဲ neuron ဆိုတာဘာလဲအဲ့ neuron တွေရဲ့ network ကိုရှင်းပြပေးပါဆရာ
ကဲပါကျွန်တော်တို့အုံနှောက်ပေါ့လေအဲ့တော့အုံနှောက်ဆိုတာလူအုံနှောက်တည်းမကပဲနဲ့ကြွက်ဘာညာအုံနှောက်တွေအများစုပေါ့လေအဲ့ဒီမှာကျွန်တော်တို့က neuron cell ဆိုတာရှိတယ်ဗျတကယ်ကတော့အုံနှောက်မာတွေမကဘူးတကယ်ကတော့ကျွန်တော်တို့အုံနှောက်ကနေပြီးတော့ပို့တဲ့ signal ကိုလက်ခံနိုင်တယ်အုံနှောက်နဲ့ဆက်သွယ်နိုင်တဲ့ cell ပေါ့လေ cell ရှိတဲ့အပိုင်းတွေမှာအကုန်ရှိတယ်ဆိုတော့ဒါကကျွန်တော်တို့လက်မှာလည်းရှိတယ်မျက်လုံးမှာလည်းရှိတယ်အဲ့ neuron cell တကယ်ကတော့လေဟုတ်တယ် neuron network ဆိုတာအဲ့ဒီ biologicalနောက်ကိုခြေခံပြီးတော့ပေါ်လာတဲ့ကျွန်တော် machine learning method တခုပါအဲ့တော့နည်းနည်းလေးကျွန်တော်အဲ့ဒီ neuron ကိစ္စကိုပြောရမယ်ဆိုလို့ရှိရင်ဆိုင်းနေတဲ့အများကြီးရှိပါတယ်အဲ့ဒီက design ပေါ့လေအဲ့ဒီ design ကတော့ကျွန်တော်တို့က logical calculus of the ideas immanent in nervous activity ဆိုတဲ့ paper ရှိပါတယ်အဲ့ဒီ paper ကတော့ကျွန်တော်တို့ on knowledge ပတ်သက်တဲ့ပထမဆုံးသင်္ချာ theory လို့ပြောလို့ရပါတယ်သူကတော့အဲ့ဒီ biological neuron ရဲ့အလုပ်လုပ်ပုံကိုကျွန်တော် logic ခိတ်နဲ့အင်းလည်းဆောက်လို့ရတယ်ဆိုပြီးတော့ဆောက်ပြတာပါ logic gate ဆိုတာတော့ကျွန်တော်တို့ binary network network လေးပေါ့လေအဲ့တော့ input က1ရှိမယ်0ရှိမယ်အဲအဲ့နှစ်မျိုးပဲရှိတာပေါ့လေအဲ့နှစ်မျိုးမှာ11ဆိုရင်ဘယ်လိုထွက်မလဲအဲ10ဆိုရင်ဘယ်လိုထွက်မလဲဆိုတော့ကျွန်တော်တို့ဒီ classic fee ပါနော် electronic engineer ဘာညာမှာလည်းသင်ရတယ်ကျွန်တော်တို့ and တို့အဲ nan တို့အဲ့လို gate မျိုးပေါ့နော်အဲ့လို gate 3ခုလောက်ကိုသူကဆောက်ပြီးတော့အဲသွားခဲ့ပါတယ်တကယ်တကယ်ကကျွန်တော်အဲ့ဒါကဒီအုံနောက်ထက်မှာရှိတဲ့ neuron ကဘယ်လိုလုပ်တာလဲဆိုရင်သူကဒီ neuron တွေကခုနကခုအလုံးချိတ်ဆက်နေပြီးတော့အများကြီးပဲတိုင်းလက်ချီရှိတယ်ချိတ်ဆက်နေပြီးတော့ခုစီကနေတခုကိုသူကဒီအချက်ပို့တယ်ဗောလေကျွန်တော်တို့ chemical သို့မဟုတ်ကျွန်တော်တို့electrical signal ပို့တယ်ဗောအဲ့ axon ဆိုတဲ့nerve ကနေပို့တယ်အဲ့ဒါကိုကျွန်တော်တို့ကလက်ခံလာကျွန်တော် dendrite ဆိုတဲ့အပိုင်းလက်ခံတယ်အဲ့လိုလို့လို့တယ်ဗောအဲ့လိုလို့တောင်အခြေခံပြီးတော့ခုနကကျွန်တော်ပြောတဲ့ paper ကကျတော့ငါတို့ဒီ biological neural network ကိုအခြေခံပြီးတော့logic gate ဆောက်လို့ရတယ်ဆိုတော့ပိုးစထွက်တာပါအဲ့တော့ neural network ကအစအဲ့ရဆိုကျွန်တော်ပြောလို့ရပါတယ
်အဲ့ဒီဟာကိုအခြေခံပြီးတော့ဆက်ကိုခိုင်းတဲ့သဘောလားဆရာ
ဟုတ်ပါတယ်အဲ့တော့ machine learning AI model ပေါ့လေဘာလို့လဲပဲခုနကကျွန်တော်ပြောခဲ့တဲ့ paper ကကြတော့เนาะကျွန်တော်တို့ကအတူောက်ကျင်နေကျွန်တော်တို့က MP neuron လို့ခေါ်ပါတယ် McCullough နဲ့ PIS neuron ပေါ့လေအဲ့သူတို့ရဲ့ model ကတော့တကယ်တော့ learning လုပ်တဲ့ model မဟုတ်ပါဘူးသူတို့ကခုနပြောလို့ biological operation ကိုပဲသူတို့က logic နဲ့အဲ့ဒါနဲ့ကိုစားပြုတ်ပြီးတော့သူတို့လုပ်ပြတာပါ။နိုဘယ်ဆုရတဲ့ကိစ္စကကြတော့ machine learning AI model ဆိုတဲ့အခုခေတ်ပေါ် neural network ကိုပြောတာပါ
။ဒီ Nobel ဆုရသွားတဲ့ဥစ္စာပေါ့နော်။ဟောဘာကြောင့်သူတို့ Nobel ဆုပေးလိုက်တာပါလဲဆရာ။အ
ဲ့တော့ Nobel ဆုရတဲ့ဒီနှစ်ပေါ့2024 physics နဲ့ science Nobel ဆုကပုံကနှစ်ယောက်ပေါ့လေဆရာကြီးနှစ်ယောက်ကိုပေးပါတယ်။တယောက်ကကြတော့ကျွန်တော်တို့John Joseph Hoffee ဆိုတဲ့ဆရာပါသူကတော့သူရတာတော့ Hoffee network ဆိုတဲ့ proposal အတွက်ရတယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့အဲ့ဒီ Hoffee network ဆိုတဲ့ဟာကပြောရလို့ရှိရင်ကျွန်တော်တို့ machine learning model ဆောက်တဲ့အခါမှာ memory ဆိုတဲ့အပိုင်းလိုတယ်ဗျာအဲ့တော့သူကအဲ့ memory ဆိုတဲ့အပိုင်းကိုအဲ့ network မှာထည့်တာပေါ့အဲ့တော့အလွယ်ရှင်းပြလို့ရှိရင်ကျွန်တော်တို့လူတွေမှာinformation ကအပြည့်စုံမဟုတ်ပေမဲ့ကျွန်တော်တို့ကတိရတဲ့ knowledge ပေါ့လေတိရတဲ့ pattern ပေါ်မူတည်ပြီးတော့ကျွန်တော်ဖြည့်ပြီးတော့တွေးတာလို့ဖြည့်ပြီးတော့စဉ်းစားတာလို့ automatic လုပ်နိုင်တယ်ပေါ့အဲ့ဒီအပိုင်းရှိတယ်ဥပမာပြောရလို့ရှိရင်ကျွန်တော်တို့က app blank e လို့ပေးလိုက်လို့ရှိရင်ကျွန်တော်တို့ကလိုလျောက်ကိုဒါကတော့ app l e apple ပဲဆိုပြီးတော့ဖြည့်တွေးသွားတာမျိုးပေါ့နော်စလုံးအပြည့်စုံမရေးပြနိုင်တော့ပေါ့နောက်တစ်ခုဥပမာထပ်ပေးရလို့ရှိရင်ဥပမာကားတွေကတန်းစီပြီးတော့ပိတ်နေကြတယ်ဆိုလို့ရှိရင်ဖုန်းတွေတီးနေကြတယ်ဆိုရင်ကျွန်တော်တို့က အားသေးကြရတာ traffic jam ပဲဆိုပြီးတော့ကျွန်တော်အဲ့လိုမျိုးကျွန်တော်တို့သိထားတဲ့ knowledge ကိုအခြေခံပြီးတော့ကျွန်တော်တွေးတာပေါ့အဲ့လိုမျိုးကျွန်တော်တို့ကတကယ်တော့ associative memory လို့ခေါ်ရပြအဲ့တော့အဲ့ဒီအပိုင်းကိုအဲ့ဒီ concept ကိုသူကသူ့ရဲ့ Hoffi network ထဲမှာအဲတုံးပြီးတော့သူကအဲသူ့ proposal 1942ခုနှစ်ပြ82ခုနှစ်မှာသူ proposal တင်ခဲ့တယ်အဲ့တော့ကျွန်တော်နားလေတာအဲ့ဒီအတွက်ဆူရတာပေါ့နော်အဲဘာတွေလုပ်လို့ရလဲဆိုရင်အဲ့ဒီ network ကနေပြီးတော့ကျွန်တော်တို့အဲ့တုန်းကဆိုလို့ရှိရင်ကျွန်တော်တို့ဆိုပါဆိုဓာတ်ပုံတွေဘာတွေကဝါနေတယ်ဆိုလို့ရှိရင်လည်းအဲ့အဲ့ဒါကို network ကနေပြီး train router network ကနေပြီးတော့သူ့ဖြည့်ပြီးတော့အဲ့ဝါနေတဲ့ဘိုင်းတွေကိုနော်ပြန်ဖြည့်ပြီးတော့ပုံပြန်ပေါ်လာအောင်လုပ်တဲ့အပိုင်းတွေပဲလုပ်လို့ရတယ်ပေါ့နော်အဲ့ဒါတစ်ပိုင်းပေါ့နော်အဲ့လိုမျိုးပေါ့အဲ့လုပ်လို့ရတယ
်နောက်တစ်ယောက်ကဟိုအထင်းနဲ့နော်ဆရာနောက်တစ်ယောက်ကကနေဒါဘာမောက်ခတ်တင်တယ
်ဟုတ်ပါတယ်ကျွန်တော် professor Hinton ပါသူကကြတော့ Boltzmann machine နောက် neural network ပါတယ် now back propagation ဆိုတဲ့အပိုင်းပါတယ် now deep learning ဆိုတဲ့အပိုင်းပါတယ်အဲ့သုံးခုအပိုင်းနဲ့ sign နဲ့ Nobel ဆုလို့ကျွန်တော်နားလည်တယ်ပေါ့လေအဲ့တော့တကယ်ကတော့ဒီဆရာ Hinton ကကျွန်တော်တို့ခုခေတ်ပေါ် AI neural network ရဲ့ဖခင်လို့တော့ပြောလို့ရတယ်ပေါ့အထူးသဖြင့်တော့ကျွန်တော်တို့က deep learning ပေါ့ deep learning ရဲ့ဖခင်ကြီးပါသူကအဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ neural network တွေကတကယ်ကတော့ dog shot လို့လာကြတယ်အဲသို့တော်လည်းပဲကျွန်တော်တို့သူ့ရဲ့ contribution လုပ်တဲ့အပိုင်းက၃ပိုင်းလို့ကျွန်တော်ကြံမြင်ရတယ်အဲခုနကကျွန်တော်ပြောတဲ့ Boltzmann machine neural network ပေါ့နော်အဲ့တော့ Boltzmann machine neural network ဆိုတာတကယ်ကတော့ကျွန်တော်ယူပဗေဒပညာရှင် Ludwig Boltzmann ကိုကိုးစားပြုတာပါအဲသူကကျွန်တော် physics လောကမှာဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီ1800ပတ်ဝန်းကျင်ကပေါ့နော်1840လောက်လေးနည်းနည်းပိုင်းပေါ့လေအဲ့ပတ်ဝန်းကျင်ကဆိုရှင် physics မှာကျွန်တော်တို့ကအရွေတွေဒီလိုနော်အချို့ကိစ္စတွေကိုကျွန်တော် pattern နဲ့တတ်မှတ်ထားတဲ့အတိုင်းသွားတယ်လို့ဆိုတော့ယူဆတာပေါ့အဲ့ဒီဟာကို तू က random ဆိုတဲ့ concept နဲ့ तू ကလာတာပေါ့နော်မပြောပါရင်ကျွန်တော် gas saver တွေမှာလည်းအပူပေးရလို့ရှိရင်ထဲမှာရှိတဲ့ element တွေက randomly ကျွန်တော်တို့ကနော်တုံခါပြီးတော့လှုပ်ရှားတယ်ဆိုတဲ့ဟာမျိုးအဲ့ concept ကိုသူကသူ့ရဲ့ဒီ Boltzmann machine မှာ apply လုပ်တာပေါ့နော်အဲ့တော့အဲ့ဒါကိုကျွန်တော် Boltzmann machine neural network လို့ခေါ်ပါတယ်နောက်တစ်ပိုင်းကကျတော့ကျွန်တော် learning လုပ်တဲ့အခါမှာတကယ်တကယ်ကကျတော့ကျွန်တော်က layer တွေအများကြီးတိုးပြီးတော့ hidden layer တွေပေါ့နော်အများကြီးတိုးပြီးလုပ်သွားတဲ့အခါမှာပို့ပြီးတော့ network က complex ဖြစ်လာတယ်ပို့ပြီးတော့လည်းခက်ခဲတဲ့နော်ကိစ္စတွေကို learn လုပ်နိုင်မယ်ဆိုတော့ idea စပါတယ်အဲ့ရနေပြီးတော့ deep learning ဆိုတာက boom ဖြစ်လာတာဟုတ်ဆိုတော့သူတို့နှစ်ယောက်ဒီ contribution နဲ့ဒီ physics nobel prize ကဆိုင်တယ်လို့ကျွန်တော်နားလည်ပါတယ်ဗ
ျဒေါက်တာရဲကျော်သူက2024အတွက်ယူပဗေဒ nobel ဆုရခဲ့တဲ့ neural network ကိုဘယ်နေရာမှာသုံးနေလဲဆိုတာဆက်ပြီးတင်ပြပေးပါမယ်နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်ဘာစင်ကနာရီယာတလောက်ပါပဲခင်ဗျာ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြသွားမှာပါဗျာယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုကူညီဖို့မြောက်ကိုရီးယားကတပ်သားတွေဆေလွတ်တာဟာသူ့ရဲ့နျူကလ িয়ার မစ်ဆိုင်းတုံးအစီအစဉ်တွေမှာရုရှားရဲ့နည်းပညာအထောက်အကူတွေရကျင်တဲ့အတွက်ဖြစ်နိုင်ကြောင်းအမေရိကန်ကျွမ်းကျင်သူတွေကပြောပါတယ်မြောက်ကိုရီးယားတပ်သား3,000ထက်မနည်းကိုရုရှားမှာပထမဆုံးတွေ့ရတယ်လို့အမေရိကန်ကအတည်ပြုထားပါပါအစ္စရေးနဲ့လေဗနွန်ကဟက်စ်ဘိုလာတွေကြားအရေးတကြီးလောက်ရမှာကတန်တမန်ကြီးနီလန်နဲ့အဖြေရှာဖို့ဖြစ်ကြောင်းလန်ဒန်မြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားလိုက်ပါတယ်။ဂျော်ဒန်နိုင်ငံသားဝန်ကြီးဆာဗာဒီကတော့အစ္စရေးဟာဂါဇာမှာလူမျိုးတုံးတပ်ဖြတ်နေတယ်လို့စွပ်စွဲလိုက်ပြီးဒါကိုရပ်တန့်ရမှာဖြစ်ကြောင်းသူကတုံ့ပြန်ပြောကြားခဲ့ပါတယ်။မြန်မာသတင်းမှာတော့ကမ္ဘာရွှေဈေးဟာတောက်ကြနေမှာတောင်းဆကိုအမေရိကန်ဒေါ်လာ2,950ကျော်အထိမကျုံစဘူးတက်လာတယ်လို့အမေရိကန်ဒေါ်လာဈေးကလည်းပြည်တွင်းမှာတရိပ်ရိပ်တက်လာနေပါတယ်။ဒါအပြင်တရုတ်နဲ့ထိုင်းနယ်စပ်သွင်းကုန်အများစုကိုအစိုးရကကန့်သတ်လိုက်တာကြောင့်ပြည်တွင်းမှာရွှေနဲ့ဒေါ်လာဈေးတွေအဆမတန်တက်လာလိမ့်မယ်လို့ကုန်သည်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ။သတင်းဒီအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လွှင့်ရင်းမှုကတော့ Mac Computer ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ပါခင်ဗျာ။VOA American အတန်ရဲ့မနက်ခင်းအစီအစဉ်ကိုကြည့်ရှုကြတဲ့ချင်းမိတ်ဆွေတွေအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။